Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ2021ခုနှစ်ဩဂုတ်လ17ရက်ဗုဒ္ဓနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိမေဂန်ပြောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနံပါတ်32 31 58ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီကနေ့ညအတွက်စီစဉ်မှုကတော့ကျွန်တော်အမျက်သူပါ။ဗုဒ္ဓနေ့ညအတွက်တော်ရရှိနေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရှမ်းမြောက်ဒေသတိုက်ပွဲတွေကြောင့်ကြောက်မဲဘက်မှာဒေသခံတွေထွက်ပြေးနေရပါတယ်
။လက်လက်ကြီးကဒီဘက်ဟိုဘက်ဒီဘက်အပြန်လန်ပြင်းရှင်းနဲ့ကြာနေတာ။ဒီကြောင်းတော့နည်းနည်းကြည့်တယ်ခင်ဗျာ။အိမ်ကကျွန်တော်လဲရွာချင်းနည်းနည်းလမ်းလို့အတိကျတော့မသိဘူး။အိမ်နှလုံးတော့ရှိနေပြီတဲ့
။ရောက်ကန်တူကပြောတော့တာပါ။အပြည့်စုံတော့နောက်ပိုင်းမှာကြားကြမှာပါ။ဆက်လက်ပြီးတော့ကချင်ဒေသဆစ်ဆောင်တွေစီကိုပြန့်နှံ့လာနေတဲ့ကိုဗစ်ကပ်ရောဂါသတင်းနဲ့ထိုင်းနိုင်ငံကမြန်မာလူထုမားတွေကိုကိုဗစ်ကာကွယ်ဆေးထိုးမဲ့အစီအစဉ်အမေရိကန်တွေတွက်ခွာလာပြီးတဲ့နောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံရဲ့အခြေအနေစတဲ့နောက်ဆုံးရသတင်းဆောင်မတွေအပြင်အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒူဒူနဲ့ကျမ်းမာရေးကဏ္ဍဦးကျော်သွန်လာရဲ့မြမအရေးသုံးသက်ချက်နဲ့အားစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကအကြီးအကျယ်ပြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ဓာတ်ခွဲနမူနာပေါင်း 13,969 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့သူစုစုပေါင်း 3,939 ယောက်ရှိပြီးသေဆုံးသူ218ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့ထိဆိုရင်ပိုးတွေ့သူစုစုပေါင်း 34,000 ကျော်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက 12,000 ကျော်ရှိပြီလို့လည်းဖော်ပြထားပါတယ်ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွင်အစိုးရကတရားဝင်ထုတ်ပြန်တဲ့ယောဂကူးစက်သူသေဆုံးသူအရေအတွက်ပေါ်ငြင်းချက်ထုတ်တာတွေမရှိခဲ့တော့ဖြစ်ပေမဲ့အခုတတိယလိုင်းမှာတော့တရားဝင်ထုတ်ပြန်တဲ့ကိင္ကနန်ထဲအမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကပိုများတယ်လို့ဂျမ်မာယီဝန်ထမ်းတွေနဲ့ပရာယိတလူသားတွေကပြောကြပါတယ်တတိယလိုင်းမှာမျိုးရိုးဗီဇာကွဲ Delta Coronavirus ဒဏ်ကိုအဓိကရင်ဆိုင်နေရတာဖြစ်ပြီးဒီမျိုးကွဲဟာကူးစက်မှုမြန်ဆန်တယ်လို့သေဆုံးမှုလည်းပိုပြီးများတဲ့ကိုဗစ်ဗီဇာမျိုးကွဲဖြစ်ပါတယ်ဒီပိုးကိုကာကွယ်ဖို့အတွက်ကကာကွယ်ဆေးပဲရှိတယ်ဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရောကမ္ဘာတဝန်းကျန်းမာရေးပညာရှင်တွေကပါပြောဆိုထားပါတယ်။ဒါကြောင့်လဲကမ္ဘာနိုင်ငံအသီးသီးကသူတို့နိုင်ငံသားအားလုံးအတွက်ကိုဗစ်ကာကွယ်ဆေးတစ်ခုခုရဖို့အပြင်းထန်စူးစမ်းနေကြပါတယ်။ဆီယနာတင်ကောင်းဆောင်ဘူဂျုံမူကြီးမင်းအောင်လိုင်ကတော့မြမလူဦးရေတန်90လုံးအတွက်ကာကွယ်ဆေးကိုပြည်ပကကြီးပဲသာဝယ်ရမယ်ဆိုရင်တိုင်းပြည်မွဲသွားမှာပဲလို့ပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါတယ်။ဒါကြောင့်ဒိုင်းစီပညာကိုခေပေါ်နီးပညာရက်တွေနဲ့ပေါင်းစပ်ပြီးကာကွယ်ကုသရေးအတွက်နီလန်းရှာဖွေဖော်ထုတ်ကြဖို့ပြောဆိုထားပါတယ်။အမေရိကန်အစိုးရအစိမ့်တာဝန်ရှိသူတဦးနဲ့ဂျာကာလအမှုသားညညရေးအစိုးရ NUG အဖွဲ့ဝင်တဦးတို့ကြားဆက်သွယ်ပြောဆိုခဲ့တဲ့အပေါ် NUG ကိုအတိအမှတ်ပြုဖို့အမေရိကန်အစိုးရကစဉ်းစားနေတဲ့လက္ခဏာလားဆိုတဲ့မေးခွန်းထွက်လာပါတယ်။ဒီမေးခွန်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်ကာနေသတင်းစာရှင်းလင်းပွဲတွင်အပြတ်ငင်းဆိုတာမျိုးမရှိသလိုဟုတ်မှန်ကြောင်းအတည်ပြုပြောဆိုတာမျိုးလည်းမရှိခဲ့ပါဘူ
း Well what we have said is that we engage
ဒီမှာဆိုပြောချင်တာကဒီမိုကရေစီပြန်ရတာမြင်ချင်တယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသနေကြတယ်မြန်မာလူထုနဲ့အတူကျွန်တော်တို့ရက်တည်တယ်ဆိုတာပါပဲမြန်မာလူထုအပေါ်ကျွန်တော်တို့ရဲ့ခိုင်မာတဲ့ထောက်ခံမှုတစိတပိုင်းအနေနဲ့ဒီမိုကရေစီနည်းကမ်းအုပ်ချုပ်ရေးကိုပြန်ထူထောင်ဖို့ကြိုးစားနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့အစုအဖွဲ့တွေနဲ့ကျွန်တော်တို့ဆက်သွယ်ပြောဆိုပါတယ်ဒီကနေ့ထိဆိုရင်ဒူးဝင်ကြီးရှာမန်သာမကအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာဌာနကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးလည်းပါပါတယ်သူတို့တွေဟာ NUG ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ဘူးပါတယ်ဒီဆက်သွယ်မှုကိုဗိုးပြီးအလေးနဲ့ဆက်လုပ်သွားပါမယ်ဒူးဝင်ကြီးရှာမန်နဲ့ဒေါ်စင်မောင်တို့ပြီးခဲ့တဲ့သတင်းဘက်ကစကားပြောခဲ့ချိန်တွင်မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုအမေရိကန်ကဆက်ပြီးထောက်ခံသွားရေးအပအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးလှုပ်ဆောင်နေတဲ့ဂျိုးပန်းနေမှုတွေနဲ့ပတ်သက်တာကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ကိုဗစ် -19 ရောဂါကြောင့်ထိခိုက်ခံစားနေရတာနဲ့မြန်မာလူထုအတွေ့အထူးလိုအပ်နေတဲ့လူသားစာနာမှုအကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်လို့ပြောခွင့်ရ Net Price ကပြောပါတယ်။ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းနီရှာမန်နဲ့ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်တို့ဆက်သွယ်ပြောဆိုခဲ့တဲ့သတင်းထွက်လာပြီးတဲ့နောက် NUG ပေါ်အမေရိကန်အစိုးရရဲ့သဘောထားအပြောင်းအလဲရှိလာတော့မလားဆိုတာဗိုးပြီးစိတ်ဝင်စားလာကြတာပါအမေရိကန်နိုင်ငံခြားရေးဌာနကတာဝန်ရှိသူအသီးသီး NUG နဲ့ဆက်သွယ်ပြောဆိုတာတွေရှိထားပါတယ်ဆိုပေမဲ့ဒ ဒုဝန်ကြီးဝင်းနီရှာမန်ဟာအခုချိန်ထိဆိုရင်အမေရိကန်အစိုးရအဖွဲ့တွေက NUG နဲ့ဆက်သွယ်ပြောဆိုခဲ့တယ်လို့တရားဝင်ထုတ်ပြန်ထားတဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတူဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုကိုယ်စားပြုတဲ့တရားဝင်အစိုးရအဖြစ်ဘယ်အဖွဲ့အစည်းကိုအတိမတ်ပြုမလဲဆိုတာလာမယ့်စက်တင်ဘာလကုလသမဂ္ဂထွေထွေညီလာခံအတွင်းသုံးသပ်ဆုံးဖြတ်မယ့်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ Credentials Committee လို့ခေါ်တဲ့ကုလသမဂ္ဂမှာနိုင်ငံတို့ရဲ့တရားဝင်ကိုယ်စားပြုမှုကိုစမ်းစစ်သုံးသပ်ပြီးအထူးတွေညီလာခံကိုတင်ပြရတဲ့ကောမဒီကိုအဖွဲ့ဝင်9နိုင်ငံနဲ့ဖွဲ့စည်းထားပါတယ်။ကျင်းပဖို့ရှိတဲ့85ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွက် Credentials Committee ရဲ့အဖွဲ့ဝင်နိုင်ငံတွေကတော့ American, တရုတ် Russia, Iceland, Papua New Guinea, Trinidad and Tobago, Tanzania နဲ့ဥရုဂွေးနိုင်ငံတို့ဖြစ်ပါတယ်။ရန်ကုန်44လမ်းမှာမနေ့အင်္ဂါနေ့ကစစ်တပ်နဲ့ရဲကပစ်ခတ်ဖမ်းဆီးမှုတွင်တိုက်ပေါ်ကနေခုံချခဲ့တဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးသေဆုံးပြီးအမျိုးသား3ဦးဒဏ်ရာရခဲ့ပြီးတော့အမျိုးသား2ဦးနဲ့အမျိုးသမီး2ဦးကိုဖမ်းမိခဲ့တယ်လို့စစ်ကောင်စီကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဖောက်ခွဲပစ္စည်းရဲ့လိုရက်တွေမှာအသုံးပြုတဲ့ပစ္စည်းတွေရှိတယ်ဆိုတဲ့သတင်းကြောင့်သွားစစ်ဆေးတာလို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားတယ်လို့လက်လုံဘုံ၊ရမ်းပြော့၊ဗျောက်အိုးစတာတွေကိုမိခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီထုတ်ပြန်ချက်မှာပါတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတခြားအတိမပြုနိုင်သေးတယ်လို့ဖြစ်စဉ်နဲ့ပတ်သက်တဲ့အသေးစိတ်သတင်းတွေကလည်းရောထွေးနေပါတယ်။စစ်တပ်နဲ့ရဲကပစ်ခတ်ပြီးဝန်ဖမ်းမှုကြိုးစားခဲ့ချိန်လူငယ်တွေကတိုက်ခေါက်မှုပေါ်ကနေထွက်ပြေးကြတာမှာလူငယ်တအူးတနက်ကြီးထိမှန်ခဲ့ပြီးတော့ကျန်တဲ့လူငယ်တွေကခေါက်မှုပေါ်ကနေအောက်ကိုခုံချခဲ့တာလို့ပြည်တွင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။တေဆုံးသူ2ဦးရဲ့ရုပ်အလောင်းတွေကိုတကြိုဖို့မိသားစုဝင်တွေစီပြန်ပေးတယ်ဆိုတဲ့သတင်းတွေမရသလိုဘယ်လိုတကြိုလိုက်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်တော်ဆရာနိုင်ငံများဖွဲ့အာဆီယံကရွေးချယ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုခဲ့ပေမဲ့လည်းမြန်မာအရက်ဖက်လူမှုဖွဲ့စည်းတွေကကန့်ကွက်ခဲ့ကြသလိုဒေတာတွင်လွှတ်တော်အမတ်တွေကလည်းဝေဖန်ပြောဆိုခဲ့ကြပါတယ်။ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရီဝမ်ယူဆုဖ်ကိုမြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အဖြစ်ဩဂုတ်လ၄ရက်နေ့မှာရွေးချယ်ခဲ့တာပါ။ NUG ပြောခွင့်ရပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကဖြစ်နိုင်သမျှသူအောင်မြင်မှုရတာကျွန်တော်ထင်ကြပေါ့မြင်နေပါတယ်။အထူးကိုယ်စားလှယ်နဲ့ဆက်သွယ်လှုပ်ဆောင်သွားဖို့ကျွန်တော်တို့အစဉ်အသင့်ရှိနေပါတယ်လို့ပြောပါတယ်။ဒါအပြင်အထူးကိုယ်စားလှယ်ဟာမြန်မာအရေးကူညီလှုပ်ဆောင်မှုအကောင်းဆုံးအနေထားမှာရှိနေပါတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းမြန်မာအရေးလှုပ်ဆောင်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်း၄00ကျော်ကတော့ဒုဝန်ကြီးအာရီဝံကိုရွေးချယ်ခန့်အပ်တာမှာ NUG ရဲ့သဘောထားကိုဘာမှပြောဆိုခွင့်မပေးခဲ့တဲ့အတွက်ဆိုပြီးတောက်ကြနေကပူးတွက်ထုတ်ပြန်ချက်တစ်ခုမှပယ်ချထားပါတယ်။ဒါပေမဲ့လည်းအရေးအဖွဲ့အစည်း၄00ကျော်ကဘယ်ဖွဲ့တွေဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။လူ့အခွင့်အရေးဆိုင်ရာအာဆီယံလူတော်ကိုယ်စားလှယ်များအဖွဲ့ APHR ကလည်းဒုဝန်ကြီးအာရီဝမ်ကိုအထူးကိုယ်စားလှယ်ဖြင့်ခန့်အပ်တဲ့ပေါ်ဝေဖန်ထားပါတယ်ခင်ဗျာ
view American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.52 kHz 9885တို့ပြင်စနေတနေ့ဝင်မှာ5လမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ရေးစီမံကိန်း20ခုအတွက်ရန်ပုံငွေဒေါ်လာ6တန်းကျော်တရုတ်နိုင်ငံကလွှဲပြောင်းပေးမယ့်အကြောင်းစစ်ကောင်စီနိုင်ငံခြားရေးဌာနကထုတ်ပြန်ပါတယ်မဲခေါင်လန်ဆန်းပူပေါင်းဆောင်ရည်တွေကစီမံကိန်းတွေအတွက်တရုတ်နိုင်ငံကရန်ပုံငွေလွှဲပြောင်းမှာဖြစ်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးတော့သဘောတူညီချက်ကိုမြန်မာနိုင်ငံဆိုင်ရာသေးဥတ္တမ်းအမကြီးနဲ့တနင်္လာနေ့ကလက်မှတ်ရေးထိုးခဲ့တယ်လို့ပြောထားပါတယ်သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာကိုမြန်မာနိုင်ငံဆိုင်ရာသေးဥတ္တမ်းရဲ့ Facebook မှာလည်းဖော်ပြထားပါတယ်ဒီရန်ပုံငွေပေးတဲ့စီမံကိန်းတွေထဲမှာတရိတ်ဆန်ကာကွယ်စီရိုးလုပ်ငန်းယဉ်ကျေးမှုဆိုင်ရာစိုက်ပျိုးရေးသိပ်ပံခရီးသွားလုပ်ငန်းနဲ့တဘာဝဘေးရန်ကာကွယ်ရေးလုပ်ငန်းဆက်တာတွေပါဝင်ပါတယ်။တရုတ်အစိုးရဟာမြန်မာအာဏာသိမ်းစစ်ကောင်စီကိုအားပေးကူညီထောက်ခံနေတယ်ဆိုပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကဝေဖန်ပြောဆိုထားကြသလိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရှိမှဆန္ဒပြတာတွေတရုတ်အလံကိုမီရှို့ပြီးတော့ကန့်ကွက်ကြောင်းပြသခဲ့တာတွေတရုတ်ထုတ်ကုန်ပစ္စည်းတွေကိုတပိတ်မဖို့လုံဆွာရတဲ့ရှိခဲ့ဖူးပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဟီကတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်ကြုံနေရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးတော့နိုင်ငံရေးဖြည့်ရှင်းရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲ့ကနေဆွေးနွေးဖို့လိုတဲ့အကြောင်းဇူလိုင်လ3ရက်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဒုတိယမြောက်နဲ့အဖြစ်ဒီနေ့မှလည်းထိတ်တဲရင်ဆိုင်တွေ့ခဲ့ကြပါတယ်။ ိုနာဗိုင်းရပ်စ်ကာယောဂါကိုစီမံခန့်ခွဲနိုင်ခြင်းမရှိတဲ့အတွက်ဆိုပြီးကုညင်းချုပ်ပရိုချန်ဝါချာနှုတ်ထွက်ပေးဖို့သူ့နယ်အိမ်နာဆန္ဒပြသူတွေစုဝေးရောက်ရှိလာချိန်မှာအခုလိုထိတ်တိုက်တွေ့ကြတာပါ။ကွန်ကြီးချုပ်အိမ်အနီးကအသားစီရင်နာမှာချထားတဲ့အဓိကယုံဖြစ်ရှင်ရေးရက်တပ်ဖွဲ့ဝင်တွေကိုဆန္ဒပြသူတွေကတင်မောဆေးတွေနဲ့ပတ်ကြတယ်လို့ပဲရဲတို့ကလည်းမြေယူပုံတွေရဘာကြီးဆန်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။လက်မတွေကိုလည်းတန်ဆူကြိုးတွေကွန်တိုင်နာတစ်တာကြီးတွေချပြီးတော့ပိတ်ဆို့ထားတာပါ။မနေ့အင်္ဂါနေ့တုန်းကလည်းဘန်ကောက်မြို့အနံကားတွေဆိုင်ကယ်တွေနဲ့လှည့်လည်ပြီးတော့ဆန္ဒပြတဲ့ထောင်းနဲ့ချီတဲ့ပြည်သူတွေကိုမိသက်ပိုက်ကြီးတွေပါတုံးပြီးတော့ရဲတို့ကအလားတူလူစုခွဲခဲ့ပါတယ်။ဆန္ဒပြသူ48ဦးထက်မနည်းဖမ်းခံခဲ့ရတယ်လို့မိကွင်းပြတာကယောဂါကြောင့်လူမဆူရဆိုတဲ့ထုတ်ပြန်ချက်ကိုမလိုက်နာတာကြောင့်ပြည်သူလုံးလုံးရဲ့အတွက်ဆန္ဒပြသူတွေကိုခုလိုအင်အားသုံးဖြုတ်ခွင်းရတာပါလို့ရဲတို့ကကာကွယ်ပြောဆိုထားပါတယ်။နိုင်ငံရေးအခြေအနေပြောင်းလဲလာတဲ့ဟောင်ကောင်မှာဒီမိုကရေစီရဲ့တက်ကြွအလို့ရှာသူတွေကိုအစိုးရကဆက်ပြီးနှိပ်ကွပ်နေချိန်မှာပဲဟောင်ကောင်ရဲ့အကြီးဆုံးဆရာမများတက်မကကသူတို့အဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်။ဒီမိုကရေစီရဲ့ထောက်ခံတဲ့ဆရာမအများသမဂ္ဂအဖွဲ့ကတရုတ်ပြည်မှာအစိုးရအပေါ်ဆန့်ကျင်မှုတွေရှိလာအောင်လုပ်ကိုင်နေတယ်လို့ဟောင်ကောင်အာဏာပိုင်တွေကပြီးခဲ့တဲ့တစ်ပတ်ကပဲဆွဆွဲပြောဆိုခဲ့ပါတယ်။ဟောင်ကောင်ဆရာမအများသမဂ္ဂဟာအန္တရာယ်ရှိတဲ့အခြေအခဲတစ်ခုဖြစ်တဲ့အတွက်ဖယ်ရှားပြစ်တဲ့နယ်ဆိုပြီးတရုတ်ပြည်မှာအစိုးရပိုင်းသတင်းဌာနကပြောဆိုလိုက်ပြီးနောက်ပိုင်းအကြာမှာပဲဟောင်ကောင်အစိုးရနဲ့တက်မကကြားဒီလိုအခြေအနေတွေပေါ်ပေါက်လာတာပါ။ဆရာမများတက်မကအဖွဲ့မှအဖွဲ့ဝင်9000ခွဲရှိပြီးတော့ဟောင်ဝန်ကတခုတည်းသောအကြီးဆုံးအလုပ်သမားတက်မကတခုလည်းဖြစ်ပါတယ်။မနစ်ကပဲတရုတ်ပြည်မှာအစိုးရကအတီးပြုတ်ပြတ်ထန်လိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဟောင်ကောင်မှာတင်းကျပ်စွာအုပ်ချုပ်လာတာပါ။အဲ့ဒီဥပဒေနဲ့ပဲဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတရားကျော်တို့အဖမ်းခံထားရတာဖြစ်ပါတယ်။ကနေဒါအစိုးရကိုဖိအားပေးရေးတရုတ်အစိုးရနဲ့ချိတ်ဆက်မှုရှိတဲ့ကိစ္စတခုကိုတရှိုလုံးမှုနဲ့ကနေဒါနိုင်ငံသားစီးပွားရေးလုပ်ငန်းရှင်မိုက်ကယ်ဆဗာကိုတရုတ်တရားရုံးတခုကထောင်ဒဏ်7နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။မစ်တာဆဗာကိုအပြစ်ဒဏ်ချလိုက်တဲ့အပေါ်ကနေဒါအစိုးရကပြစ်တင်ရှုံချလိုက်ပြီးတော့အကြောင်းမဲ့အဖမ်းခံရတာဖြစ်တဲ့အတွက်သူ့ကိုချက်ချင်းပြန်လို့ပေးဖို့လဲတောင်းဆိုခဲ့ပါတယ်။တရုတ်နိုင်ငံဆိုင်ရာကနေဒါတပ်အမတ်ဒေါမနစ်ဘာတန်ကလည်းမိုက်ကယ်ဆဗာရဲ့တရားစီရင်မှုဟာတရားမျှတမှုရောပွင့်လင်းမြင်သာမှုပါမရှိဘူးလို့တရားရုံးအပြင်ဖက်မှာပြောဆိုခဲ့ပါတယ်။ဒီပြစ်ဒဏ်အပေါ်အယူခံဝင်ဖို့အချိန်နဲ့ပတ်ရတယ်လို့လည်းတန်အမကြီးပါတဲ့ကပြောပါတယ်။မိုက်ကယ်ဆဗာကိုခုလိုပြစ်ဒဏ်ချလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့တခြားအစိုးရအဖွဲ့24ခုတော့ကလည်းကနေဒါဘက်ကရက်တီထောက်ခံခဲ့ကြတာပါ။2018ခုနှစ်ဒီဇင်ဘာလကတရုတ်နည်းပညာကုမ္ပဏီ Huawei ရဲ့ထိတ်တန့်အရာရှိတယောက်ကိုကနေဒါနိုင်ငံဗန်ကူဗာလေးစိတ်မှာဖမ်းဆီးလိုက်ပြီးမကြာခင်မှာပဲမိုက်ကယ်ဆဗာနဲ့ကနေဒါတန်တမဟောင်းတို့ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။အီရန်ပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးတံခါးပိတ်ဆို့မှုချိုးဖောက်နိုင်ခြင်းရှိတဲ့အတွက်ဆိုပြီးကနေဒါမှာဖမ်းဆီးထိန်းထားတဲ့ Huawei ကုမ္ပဏီရဲ့ဗန်နာရေးဆိုင်ရာအရာရှိ Meng Wanzhou ကိုလည်းအမေရိကန်ကဖမ်းဝရမ်းထုတ်ထားတာပါ။တရုတ်နိုင်ငံကတော့နိုင်ငံရေးပျော်ကကြောင့် Meng Wanzhou ကိုဖမ်းဆီးထားတာလို့စွပ်စွဲပြောဆိုထားသလိုသူ့ကိုပြန်လွှတ်ပေးဖို့လည်းအကြိမ်ကြိမ်တောင်းဆိုနေတာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်အရင်ဆုံးရှမ်းမြောက်ဒေသကတိုက်ပွဲသတင်းနဲ့စတင်ပါမယ်ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်အတွင်းရှမ်းလက်နက်ကင်တပ်ဖွဲ့တွေအကြအပြန်အလှန်ပစ်ခတ်မှုတွေကြောင့်တိုက်ပွဲဖြစ်ပွားတဲ့နေရာတွေမှာရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေရှိသလိုဖုံးကြီးကျောင်းနဲ့နေအိမ်ပျက်စီးမှုတွေလည်းရှိပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြသူတွေလည်းရှိပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုအလိမာကပြောပြပေးမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်းဖြက်ရွာနယ်ပန်းကုတ်ရွာဘက်မှာ TNL တအောင်းပလောင်အဖွဲ့ရှမ်းပြည်တမတော် SSPP ပူးပေါင်းအဖွဲ့နဲ့ရှမ်းပြည်တမတော် RCSS အဖွဲ့တို့ကြားဩဂုတ်လ17ရက်ဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်တိုက်ခတ်မှုကြောင့်ပန်းဖြက်ကြီးရွာမှာဦးစင်တပါးနဲ့အသက်ကြီးပိုင်းအမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိပြီးဖုံးကြီးကျောင်းနေအိမ်တွေပျက်စီးမှုရှိတယ်လို့လုံခြုံရေးအယအမည်မဖော်လိုတဲ့အဲ့ဒီရွာအနီးနာကဒေသခံတူက VOE ကိုပြောပါတယ်
။လက်လက်ကြီးကဒီဘက်ဟိုဘက်ဒီဘက်အပြန်လန်ဖြစ်ရှင်းနဲ့ကြာတာခင်ဗျာ။ဒီကျောင်းတော့နည်းနည်းကြည့်တယ်ခင်ဗျာ။အိမ်ကကျွန်တော်လည်းရွာချင်းနည်းနည်းလှမ်းလို့အတိကျတော့မသိဘူး။အိမ်နှလုံးတော့အထီးရလို့ပြောတယ်။ဦးစင်းကတော့နည်းနည်းလေးတိခိုက်တယ်ရတယ်ခင်ဗျာ။အကြီးကျယ်တော့မဟုတ်ခင်ဗျာ။မတက်ဟို quality တော့လည်းထိတယ်လို့ကြားတယ်ခင်ဗျာ။ RCSS နဲ့ဒီဟုတ်တယ်အဲ့ဒီ SSP ရဲ့တပေါင်းစုနဲ့ဖြစ်တယ
်ပန်ကုတ်မြောက်ပိုင်းရွာတာဝန်ရှိသူတူကတော့တိုက်ပွဲဆောင်ရွာတွေကိုလက်နက်ကြီးတွေကြားရောက်လို့ကိုရင်တပားနဲ့သီလာရှင်တပားဒဏ်ရာအနှဲငယ်ရရှိခဲ့ပြီးဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ကြသူလည်းရှိတယ်လို့အခုလိုပြောပါတယ်
မနေ့9ရက်နေ့စပိုက်တာနေ့လယ်7:00နာရီတည်းလေ တောင်ဟိုဘက်တောင်ဒီဘက်တောင်ဆိုမြင်နေရတာပေါ့လက်နဲ့ကြည့်ရတော့အလုံးက30 40လောက်ရှိမှနည်းလက်နဲ့ကြည့်တုံးတာတော့လက်နဲ့ကြည့်20စလုံးတုံးတာနေမှာပေါ့ဗျာအကန်ကတော့အဲ့တော့တော့နီးနေဆိုတော့ပန်ဖြက်ဖုန်းကြီးကြောင်းကတော့အချောင်းနည်းနည်းထိတယ်ဆရက်လည်းထိတယ်တိမ်လည်းနည်းနည်းထိတယ်ပေါ့ဗျာကျွန်တော်တို့ချီမှာကျွန်တော်တို့ဖုန်းကြောင်းကွင်းနဲ့လည်းကြတယ်ကြတော့လူထိခိုက်တိတ်ရှိဟိုကိုရင်နဲ့ဆရာလေးနည်းနည်းစီပဲတန်ရပြင်းပြင်းနဲ့ထန်တော့မဟုတ်ဘူးဗျအဲ့ကျွန်တော်ဘက်မှာတော့မရှိဘူးဗျဟိုပန်ကွမ်းတောင်ရွာကျတော့ကြောင်မဲဟိုပြေးဆောင်တဲ့လူမနဲ့အစောပိုင်းတို့ဆော့ဆော့တိုက်ချင်းတော့ကားလေး၃စီးစာတော့ပြေးဆင်းကြတယ
်ဒီဒေသမှာ TNL SSPP ပူပေါင်းအဖွဲ့နဲ့RCSS တို့အကြားမကြခဏတိုက်ပွဲဖြစ်ပွားနေပါတယ်ဒီကနေ့ပန်ဖြတ်ပန်ကုတ်ရွာဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး DNL ပြန်ကြားရေးအရာရှိတအိုက်ကျော်ကိုဆက်သွယ်မေးမြန်းရမှာသူအနေနဲ့မသိရသေးဘူးလို့ဆိုပါတယ
်ဒီနေ့ကျွန်တော်စီမှာတော့ဒီတိုက်ပွဲတွေတက်လာတော့မရှိသေးဘူးဒီထိတွေ့မှုလည်းဒီ RCSS ကကျွန်တော်ဒီသူစီပြန်ကျူးကျတက်လာတော့ဒီတိုက်ပွဲထိတွေ့မှုတွေအဲ့လိုမျိုးပြန်ဖြစ်လာတာရှိတယ်ဒီနေ့တော့တက်ပွဲတွေကတော့မရှိသေးဘူးနော
် RCSS ပြောခွင့်ရဘိုးမူးဆိုင်ခန်ဆန်ကအဲ့ဒီဒေတာတွေမှာတိုက်ပွဲဖြစ်တာရှိကြောင်းအတည်ပြုပေမဲ့မြေပြင်အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောပါတယ်
။ဟုတ်ကဲ့ဒီမြေပြင်တည်င်းတော့အသေးစိတ်မသိရဘူးခင်ဗျ။သုံးလေးရက်အင်းမှာမြေကွက်ချက်ကွက်ချက်ဖြစ်တယ်ခင်ဗျ။ဒီကြောက်မိတ်ကွေနဲ့မှာပဲခင်ဗျဂိန်ဂိန်တို့ဒီအဲ့ဂိန်ဂိန်ရွာပဲအဆက်နောက်မှာတော့တို့အဲ့ဒီ TNL ဖက်ကတို့ဒီ107ဒီဒီရှော့တိုက်သုံးနဲ့ပြစ်တာတွေရှိတယ်ခင်ဗျာဒါပေမဲ့အဲဒီတိုက်ပွဲတော့ခဏလေးပဲမိနစ်အသေးမှာပဲဆိုတော့ကြင်ကြတာတွေတော့လည်းကြီးတယ်နဲ့ပြစ်တာတွေရှိတယ်နောက်ရွာဘက်ကလည်းကြီးပြစ်ပြီးတော့ရွာသားတွေဖြည့်တာလို့ကျွန်တော်တို့တော့အဲအချင်းချုပ်တော့အဲ့လောက်ပဲတီးရတယ်ခင်ဗျာဒါပေမဲ့ဒီနေ့ကျတော့တိုက်ပွဲပြင်းထန်လာအသေးမြေဒီတင်းအသေးစိတ်တော့မတီးရသေး
ဒီရပိုင်းတွေမှာကြောင်မဲမြို့နယ်တခွင်တိုက်ပွဲခက်စိတ်စိတ်ဖြစ်ပွားနေတာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာပြေးလို့ရကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်တွင်တိုင်းရင်သားလက်နက်ကိုင်အချင်းချင်းတို့ကြားမကြာခဏတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံအများအပြားအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အတွက်ဒုက္ခရောက်နေကြတာပါ။ဒါကြောင့်လဲတိုင်းရင်သားလက်နက်ကိုင်တွေတစ်ဖက်နဲ့တစ်ဖက်မတိုက်ခိုက်ကြဘဲအချင်းချင်းစည်းလုံးမှုရှိစေကြောင်းဒေသခံတွေကတောင်းဆိုနေကြပါတယ်ရှင်
။အလိမာကပြောပြပေးသွားတာပါ။ရှမ်းပြည်တိုက်ပွဲသတင်းပြီးနောက်ပိုင်းမှာတော့ကချင်ပြည်နယ်ဒုက္ခသည်စခန်းတွေမှာကိုဗစ်ရောဂါပြန့်နှံ့လာနေတဲ့အကြောင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော့မြို့နယ်အတွင်း Minor KBC စစ်ပေးဒုက္ခသည်စခန်းမှာ COVID-19 ကူးစက်မှုတွေတိုးလာနေသလိုစခန်းတစ်ခုလုံးအသွားအလာကန့်သတ်ထားတာကြောင့်စောင့်နေရေးခက်ခဲနေတဲ့ရင်ဆိုင်နေရပြီးဆေးဝါးထောက်ပံ့မှုတွေလည်းလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်ပေးရှောင်းနေရဲ့ COVID ကူးစက်မှုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းညံ့ကပြောပြပေးပါဦးမြာ
ကချင်ပြည်နယ်ဝိုင်းမော့မြို့နယ်အတွင်းကလူဦးရေ 3,000 နီးပါးနေထိုင်တဲ့ Minor KBC စစ်ရှောင်းစခန်းမှာဒီကနေ့အထိကိုဗစ်ကူးစက်ခံရသူ40ကျော်ရှိတယ်လို့စခန်းတာဝန်ခံကိုဗယံဆိုင်ကပြောပါတယ်
။အဲ့ဒါဒီနေ့နေရောက်ပြန်တွေ့ရဆိုတော့အလုံးပေါင်း41ယောက်ရှိသွားပြီဟဲ့။အဲ့41ယောက်ထဲမှာ20ကျော်အတိအကျတော့မသိတော့ဘူး20ကျော်လောက်တော့သေယုံကားတွေပြန်စီးခွင့်ရပြီဟုတ်ကဲ့ဟုတ်။အဲ့ဒါနဲ့လူကြတော့သူစေးကူးတက်ခံနေတယ်ဒီနေ့နေရောက်ပြန်တွေ့ရဆိုတော့30ပြည့်မေးကြည့်တော့လဲတတ်မှရေးကကောင်းတယ်လို့ပြောကြတာပါဟုတ်ကဲ့ဟုတ်။ဝါအခုချိန်ထိတော့အောက်ဆီဂျင်ရှူရလောက်အောင်ဆူဆူဝါးဝါးဖြစ်တာတော့မရှိသေးဘူးဟုတ်ကဲ့
ကိုဗစ်ကူးစက်ခံရတဲ့သူတွေထဲမှာကိုဝင်ဆောင်တွေနဲ့ကလေးတငယ်တွေလည်းပါဝင်ပြီးတော့အများစုကတော့အသက်60ကျော်လူကြီးပိုင်းတွေဖြစ်တယ်လို့ကိုဗယံဆိုင်ကပြောပါတယ
်သူကလူလက်ပိုင်းနဲ့လူကြီးပိုင်းများတယ်ပြီးတော့ကလေးတွေလည်း3-4ယောက်တော့ပါတယ်ပြီးတော့ကိုဝင်ဆောင်အဲအများဆုံးတော့ဒီအသက်ကြီးတဲ့လူတွေဟုတ်တယ်ပြီးတော့ဒီလက်ပိုင်းလည်းနည်းနည်းတော့ရှိတယ်အများဆုံးကဒီအသက်ဟို50 60အသက်တွေများတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ဇွန်လအလယ်ပိုင်းလောက်ကတော့ဝိုင်းမော်မြို့နယ်အတွင်းကကြေးရွာတွေမှာကိုဗစ်ကူးစက်မှုတွေရှိလာတာကြောင့် Minor KBC စစ်ဆောင်စခန်းကိုလည်းအသွားအလာကန့်သတ်ထားတာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါစခန်းတွင်းကတက်ကြီးရွယ်အိုတွေအကြားအဟာရချို့တဲ့တာတွေရှိသလိုစေဝါနဲ့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေတယ်လို့စခန်းတာဝန်ခံကိုဗရန်ဆိုင်ကပြောပါတယ
်အခက်ခဲကြတော့ဗျာဆရာရဒီဘယ်လိုပြောမလဲလောက်တော့ပါလားဆိုတော့စားဝတ်နေရခက်ခဲတာပေါ့ပြီးတော့အခုအရေးကြီးလိုအပ်နေတာကြောင့်ကျွန်တော်အဆက်ကြီးဘူးဘွားတွေရဲ့အဟာရပေါ့နော်ဆရာအဲဘာဖြစ်လို့လဲဆိုတော့အခုဒီ positive ဖြစ်တဲ့လူတွေကိုကြည့်လိုက်တဲ့အခါမှာသူအဟာရချို့ရုပ်ဖြစ်တယ်ဆိုပြီးတော့အများဆုံးအလိုတွေ့ရတယ်လေအချင်းကျတော့ဒီအဟာရတွေလိုအပ်နေပြီးတော့အဓိကတော့ဒီလောက်တောင်းကြလားဆိုတော့အဲအတော့ပါပဲပြီးတော့အခုချိန်မှာကျတော့အကုန်လုံးကျွန်တော်တို့ဒီလူတွေလည်းအလုံး
ခက်ခဲတဲ့အချိန်တော့ဟုတ်တယ်ဒါမှမဟုတ်ကျွန်တော်တို့သိဆောင်နေဆိုတာကတပူပေါ်တပူပြန်ဆင်းတော့ပူပြီးခက်ခဲတာပေါ့
လက်ရှိအချိန်မှာတော့ကိုဗစ်တက်တဲ့အလိုင်းကိုတနိုင်ငံလုံးရင်ဆိုင်နေရတာဖြစ်တယ်လို့လူဦးရေထူထပ်တဲ့စစ်ဘေးဒုက္ခတဲ့စခန်းတွေမှာလည်းကိုဗစ်ကူးစက်မှုတွေရှိနေတာပါရခိုင်ပြည်နယ်အတွင်းကစစ်ဆောင်စခန်းတချို့မှာကိုဗစ်ကူးစက်မှုတွေရှိနေတယ်လို့ကိုဗစ်ကာလစားနပ်ရိက္ခာပြက်လက်တာတွေလည်းရှိနေတယ်လို့စစ်ဘေးဒုက္ခတဲ့တွေကပြောပါတယ်မြန်မာနိုင်ငံမှာမနေ့ကအထိကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာ 3,300 ကျော်အထိရှိနေပြီးသေးဆုံးသူ 12,000 ကျော်အထိရှိနေကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့လည်းအပြင်မှာအမှန်တကယ်ရောဂါပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စာရင်းတွေထက်အများကြီးပိုများနိုင်တယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေနဲ့ပရဟိတကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။စစ်ကောင်စီကတော့ကိုဗစ်ကူးစက်မှုတွေတားဆီးနိုင်ရေးအတွက်ဌာနဆိုင်ရာဝန်ထမ်းတွေနဲ့အသက်65နှစ်အထက်တက်ကြီးရွယ်အိုတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေလှုပ်ဆောင်နေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်ဆက်လက်ပြီးတော့ American ပြည်တော်စုဘက်ကသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်မေဂန်ပြည်တော်စုနယူးယောက်ပြည်နယ်လောင်အိုင်လန်ကလယ်သမားတူဖြစ်တဲ့မတ်ဝစ်ဆာကိုဗစ်ကပ်ရောဂါကြောင့်လူမွေးစီးရင်ခံရမလို့ဖြစ်သွားခဲ့ပါတယ်။သူဟာသူ့ရဲ့ယာကင်းကိုပိတ်လိုက်မဲ့အစားအပန်းဖြေဥယျင်ဖြစ်ပြောင်းလဲခဲ့တာပါ။မက်ဆင်အဗိုရှင်ကိုဒရင်းပြပူရာကိုကိုငင်းညံကပြောပြပေးပါခင်ဗျာ
။နယူးယောက်ပြည်နယ်လောင်အိုင်လန်ကမျိုးဆက်6ဆက်မြောက်လယ်သမားမတ်ဝစ်ဆာကိုဗစ်ကပ်ရောဂါကြောင့်အပြင်းထန်ထိခိုက်ခဲ့ရပါတယ်။လူမွေးစီးရင်ခံယူရတော့မယ့်အချိန်မှာပဲစွန့်စားပြီးတော့သူ့ယာမြေတွေကိုအပန်းဖြေဥယျာဉ်ဖြစ်ပြောင်းလဲခဲ့ပါတယ်။ပြောင်းမှုဝင်ကဘာတဲ့လမ်းလျှောက်တာ၊ဂျိုသားတွေကိုတွေ့နိုင်တာ၊အတလိမ့်ဆန်အစားအစာချွေးတာ၊ရာဘာလေထိုးမှွေးရာပေါ်မှာခုန်တာ၊စတာတွေဟာသူဖန်တီးတဲ့ water drinker အပန်းဖြေဥယျာဉ်ထဲမှာထည့်သွင်းထားပါတယ်။ Mac Wise က
We have over 70 acres of
ပြည်ပနေရာဧက80ကျော်မှာဖန်တီးထားတာကြောင့် COVID စီးကမ်းတွေနဲ့လည်းကိုက်ပါတယ်။မိသားစုတွေနဲ့အတူအပြင်ဘက်လေကိုရှူနိုင်တာပါ။လူဦးမှာဆိုရင်တော့ကျူလစ်ပန်းပွဲတော်ရှိပြီးတော့ညရာသီဆိုရင်နေကြာပန်းပွဲတော်ရှိပါတယ်။ဆောင်းဆိုရင်တော့ရွှေဖြုံသီးတွေနဲ့ဆောင်းဥပွဲတော်ကောက်ရုပ်ပုံစီးတာပြောင်းမှုဝင်စွာတွေရှိပါတယ်
။ Water Drinker အပန်းဖြေဥယျာဉ်ထဲမှာဆောင်းတွင်အတွက် Christmas မီးထွန်းပွဲနဲ့ Santa ဘိုးဘိုးကြီးအပါအဝင်တစ်နှစ်လုံးစာအတွက်ပွဲတွေကိုဖန်တီးထားပါတယ်။အခုတော့လာရောက်လည်ပတ်သူတွေရောပိုင်ရှင်အတွက်ပါဝင်ငွေတွေနဲ့အပြုံးတွေကိုဖန်တီးပေးနေပါပြီ။လေပတ်သူတဦးဖြစ်တဲ့မာရီယာက
We came here the first time for the tulip festival.
ဂျူလစ်ဘန်ဘွေရာကိုကျမတို့ပထမဆုံးလာမှုတာပါ။အရန်ကောင်းပါတယ်။မိသားစုတွေအတွက်အများကြီးပြင်ဆင်ထားတာကိုမြင်ရတော့အရန်ဝမ်းသာပါတယ်။အထူးသဖြင့်ကာယောဂအပြီးမှာပါ။အခုနေကြဘန်ဘွေရာအကြောင်းကြတော့ထက်လာတာပါ။
Festival so we came again. Thought it was good. It's my first time here and I enjoyed it.
ကောင်းပါတယ်။အခုပထမဆုံးအချိန်တားတာပါ။ကြိုက်ပါတယ်။သူပျော်နေတာမြင်တော့ကျမတို့လည်းပျော်ပါတယ်။
She's enjoying it then we all enjoy it.
We just came back from sunflower.
ကျမတို့အခုနေကြပန်းခုပြီးပြန်လာတာပါ။ဒီယာကင်းကိုသဘောချပါတယ်။ကျမတို့ခဏခဏလာပါတယ်
။လာရောက်လည်ပတ်သူတွေအနေနဲ့ဒီပန်းဥယျာဉ်ကနေပန်းတွေတည်တီးတွေကိုဝယ်ယူနိုင်ပါတယ်။အခုတော့နေကြပန်းတွေနဲ့လှနေတဲ့ဒီပန်းယာကင်းတွေဟာနောင်လာမယ့်ယာသီအတွက်ပျော်စရာတွေကိုပြင်ဆင်နေပါတယ်ခင်ဗျာ။
ကိုကျင်းကဆက်ပြီးတော့မန္တလေးအစိုးရဥဒ္ဒရာကြီးပြောင်းလဲမှုနဲ့ပတ်သက်တဲ့သတင်းပုတ်ကိုတင်ဆက်ပေးပါမယ်
။သိပ္ပံပညာရှင်တွေကကျောရောဝိုင်းဝန်းပြုစုထားတဲ့ Climate Change 2021ဥဒ္ဒရာကြီးပြောင်းလဲမှုဆိုင်ရာအစီရင်ခံစာမှာတော့ဆိုးဝါးလာတဲ့ဥဒ္ဒရာကြီးပြောင်းလဲမှုဆိုင်ရာကပ်ဘေးကြီးကြက်ရောက်နိုင်ခြေရှိတယ်ဆိုပေမဲ့ထိမရအောင်မဟုတ်သေးဘူးလို့တော့ပြောထားပါတယ်။နိုင်ငံတကာဥဒ္ဒရာကြီးပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC က2013ခုနှစ်မှာထုတ်ပြန်ခဲ့တဲ့27ရာစုရဲ့ဥဒ္ဒရာသီးပြောင်းလဲမှုကြိုတင်ခန့်မှန်းချက်ထက်အခုထွက်လာတဲ့အစီရင်ခံစာကပိုးပြီးတော့တည်ကြပါတယ်။ IPCC ဥက္ကဋ္ဌဟူဆန်လီကအခုလိုပြောပါတယ်
။ This report
Climate change 2021 the physical science space
ရုပ်ပိုင်းအခြေခံသိပ္ပံနည်းနဲ့2021ရာသီဥတုပြောင်းလဲမှုအစဉ်ခန်းစာကိုပြုစုထားပါတယ်အတိတ်မှာရောလက်ရှိနဲ့အနာဂတ်မှာပါလူသားတွေကြောင့်ကမ္ဘာကြီးပူနွေးလာပြီးရာသီဥတုပြင်းထန်လာတယ်ဆိုတာကိုကြေကြေပြန့်ပြန့်ဖော်ပြထားပါတယ်ပထမအဆုံးအချက်ကတော့လူသားတွေရဲ့လောက်ရက်တွေကြောင့်ဥတုရာသီပြောင်းလဲလာပြီးပြင်းထန်တဲ့သဘာဝဘေးဒဏ်တွေခက်ဆစ်ဆစ်ဖြစ်လာတယ်ဆိုတာညင်းလို့မရတဲ့အချက်တွေပါပါတယ်နောက်ဒုတိယအချက်ကကမ္ဘာနေရာဒေသအနက်မှာဥရုယာတိပြောင်းလဲမှုနဲ့ရင်ဆိုင်နေရတာတွေနောက်ဆုံးတစ်ချက်ကတော့ကမ္ဘာပူနွေးမှုကိုလျှော့ချဖို့ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေနဲ့ဖန်လွန်အိမ်ဓာတ်ငွေထုတ်လုပ်မှုတွေကိုအများဆုံးနည်းနဲ့ရေရှည်လျှော့ချနိုင်ဖို့လိုအပ်ပါတယ
်အနာဂတ်ကြိုတင်ခန့်မှန်းချက်တွေက2015ခုနှစ်ပြင်သစ်သဘောတူညီမှုစာချုပ်ပါအချက်တွေအတိုင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုဘယ်လောက်လျှော့ချနိုင်မလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်19ရာစုနှစ်အတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5 degree celsius ကျော်မသွားအောင်ထိန်းထားဖို့ပြည်ထောင်သဘောတူညီမှုစာချုပ်မှာကမ္ဘာအကောင်းဆောင်တွေလက်မှတ်ရေးထိုးသဘောတူထားတာပါအပိပိဆိုင်ရာမိုးလေဝသပညာရှင်များအဖွဲ့ကအထွေထွေအတွင်းရင်းမှူး Petri Talas ကအခုလိုပြောပါတယ
် The report published today echoes the same messages with the much
higher ဥရာဒီပြောင်းလဲမှုထိန်းချုပ်ရေးဘလောက်တောင်အရေးကြီးနေပြီလဲဆိုတာခုထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာထင်ရနေပါတယ်1989ခုနှစ်ကခန့်မှန်းခဲ့တာထက်ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုလေလေမြန်မြန်တိုးလာပြီးဥရုယာတိပြောင်းလဲမှုကိုမျက်ဝါးထင်ထင်တွေ့မြင်နေရပါပြီ
။ဒါပေမဲ့လည်းကမ္ဘာအပူချိန်ကလွန်ခဲ့တဲ့ရာစုနှစ်တဝက်အတွင်း 1.1 ဒီဂရီဆယ်စီယပ်ဝန်းကျင်ထိတိုးလာခဲ့ပြီးပါပြီ။ဒီတိုင်းဆိုရင်တော့လာမယ့်2030ခုနှစ်အကြောင်းမှာကမ္ဘာအပူချိန်က 1.5 ဒီဂရီဆယ်စီယပ်ထက်တောင်ကျော်သွားမယ့်ပုံရှိနေတယ်လို့လည်းအစိုးရခန်းစားကထောက်ပြထားပါတယ်။ဒါဟာပညာရှင်တွေအရင်တုန်းကကြိုတင်ခန့်မှန်းထားတာထက်ဆိုပြီးတော့အပူချိန်တွေတိုးလာနေတာပါ။သတ္တလောနှစ်တွေအတွင်းကမ္ဘာအပူချိန်ရုတ်တရက်တိုးလာတာကိုလည်းကိန်းဂဏန်တွေမှာတွေ့နေရပါတယ်။သိပ္ပံပညာရှင်ပေါင်း234ဦးတို့ပြုစုထားတဲ့ဆက်မနာ3000ကျော်ပါ IPCC အစိုးရခန်းစာအရအခုလိုပူနွေးမှုကြောင့်ပင်လယ်ရေမြင့်တက်မှုများဆန်လာပြီးရေခဲလွှာတွေအေးပြောလာနေသလိုအပူလိုင်းတွေမိုးကောင်ရေရှားမှုတွေရေကြီးရေရှမ်းမှုတွေနဲ့မုန်တိုင်းတွေပိုးပြီးတော့ပြင်းထန်လာတယ်လို့လည်းထောက်ပြထားပါတယ်။အပူပိုင်းမုန်တိုင်းတွေလည်းပိုအားကောင်းလာပြီးတော့မိုးများလာသလိုအာတိတ်ဆဝိုင်းအောက်ကနှက်ရှမ်းရေခဲတုတွေလည်းအရှိန်အဟုန်နဲ့အကြီးပျော်လာနေတာပါ
This report will serve as
a 26 ဥရုယာတိညီလာခံမှာဆွေးနွေးကြတဲ့အခါအချိန်နဲ့ဒီပြေးညီတက်တဲ့အထောက်အထားတွေကိုဒီအစိုးရခန်းစာကနေရနိုင်ပါလိမ့်မယ် COP26 ညီလာခံကနေအနာဂတ်ရည်မှန်းချက်ကိုဘယ်လိုအဆင့်အထိတတ်မှတ်မလဲဆိုပြီးဆွေးနွေးညီနိုင်ကြတဲ့အခါဒီအစိုးရခန်းစာကအဖို့ဒဏ်အထောက်အကူမျိုးဖြစ်လာပါလိမ့်မယ်
ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေအဓိကထုတ်လုပ်နေတဲ့တွင်ထွက်လောင်စာနေရာမှာပြန့်ပြည့်မြဲစွမ်းအင်တွေချက်ချင်းအစားထိုးနိုင်မယ်ဆိုရင်တော့အဲ့ဒီကပေးတွေကိုကာကွယ်နိုင်မှာသေးတယ်လို့လည်း IPCC ကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကြောင်မီသွေးတွေဆက်မသုံးဖို့တွင်ထွက်လောင်စာနေရာမှာတန့်ရှင်စွမ်းအင်အစားထိုးဖို့နေစွမ်းအင်နဲ့လေစွမ်းအင်ထိုးယူမှုကိုလေးစားတိုးပြီးတော့ပြန့်ပြည့်မြဲစွမ်းအင်ရည်နှင်းမြှုပ်နှံမှုကိုလည်း2030ခုနှစ်အရောက်မှာသုံးဆအထိတိုးကြဖို့အစိုးရခန်းစာထွက်တဲ့နေ့မှာပဲအတွင်းရေးမှူးချုပ်ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားပါတယ်လာမယ့်နိုဝင်ဘာလကျရင်ဗြိတိန်နိုင်ငံဂလပ်စကိုမြို့မှာကျင်းပမယ့်ဥတုရာသီညီလာခံမှာ IPCC အစိုးရခန်းစာကိုအဓိကမူတည်ပြီးတော့ဥတုရာသီပြောင်းလဲမှုကိုဝိုင်းဝန်းတားဆီးနိုင်မယ့်နည်းဖြူဟာတွေကိုရေးဆွဲကြတော့မှလည်းဖြစ်ပါတယ
် VOA American တဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဗီအိုအမေရိကန်တန်ကဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါမှာတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံမဲ့သတင်းကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအမြင့်မားဆုံးပြည်နယ်တစ်ခုလည်းဖြစ်မြန်မာရှေ့ပြောင်းအလုပ်သမားတွေတိတ်နေချီပြီးတော့အလုပ်လုပ်နေကြတဲ့ပြည်နယ်လည်းဖြစ်တဲ့စမွတ်စကွန်ပြည်နယ်ကမြန်မာရှေ့ပြောင်းအလုပ်သမားတွေအပါအဝင်လူပေါင်း၄သိန်းလောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြည်နယ်လူမှုဖွဲ့ဝင်အရာရှိကပြောပါရတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မိတ်အေးမာကသတင်းပေးပို့ပါပါရယ်။
ထိုင်းနိုင်ငံစမောစခွန်ပြည်နယ်ထဲမှာတရားဝင်လူမှုဖူလုံရေးအာမခံငွေပေးသွင်းထားတဲ့ထိုင်းနဲ့နိုင်ငံသားရှေ့ပြောင်းလို့သမားတွေ၄သိန်းလောက်ဟာကိုဗစ်ကာကွယ်ဆေးထိုးခွင့်ရမယ်ဆိုပြီးပြည်နယ်လူမှုဖူလုံရေးရုံးကရုံးအုပ်ဖော်စဝမ်းဆရာကျိုင်ကပြောပါတယ်။အဲ့ဒီလိုကာကွယ်ဆေးထိုးပေးမဲ့အခြေအနေကိုတော့စမောစခွန်ပြည်နယ်ထဲမှာအခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါတယ်
။ဒီလို၄သိန်းဆိုတဲ့ထက်မှတော့သူ့နိုင်ငံသားလည်းပါနေတယ်ခင်ဗျာ။ထက်ကကျွန်တော်တို့ရှေ့ပြောင်းလို့တမအပြင်သူ့နိုင်ငံသားလည်းပါနေတယ်။အားလုံးကသူကထုတ်ကွင်းရတဲ့ပုံကူပေါ့နော်။သူတို့ယာယီအဖင်းတော့လက်ရှိကျမရဲ့ဝန်ထမ်းရဲ့အဆိုအရတော့သူက session နဲ့အကူသူမထိုးသေးဘူးလေ။မထိုးသေးဆိုတော့ session နဲ့အထက်ဒီအားလုံးထုတ်ကွင်းရှိတဲ့ပုံကူဒီအားလုံးစစ်စစ်လက်တက်မှာအဲ့ဒါတော့အယူတွေ့ရှိလို့သူကဟန်လူမျိုးရောကျွန်တော်တို့နိုင်ငံသားရှေ့ပြောင်းလို့တမအားလုံးကိုပြန်ပြန်အဲ့ဒါတော့ဒီထိုးပေးမယ်လို့ပြောတာဖြစ်ပါလေခင်ဗျာ။ဥပဒေပုံက33ရာလူမှုဖူလုံရေးရန်ပုံကထည့်ဝင်ထားကြတဲ့မြစ်ဒီလူမျိုးမြစ်ဒီနိုင်ငံသားမဆိုဒါကိုတန်းတူညီမှသူကခံစားခွင့်ရှိရမှာလေအဲ့တော့အကုန်ထိုးရမှာ
စမောစခွန်ပြည်နယ်ထဲမှာတော့လူမှုဖူလုံရေးအာမခံလုပ်ထားတဲ့သူတွေတဲကလူဦးရေ 28,000 လောက်ကိုတော့ဇူလိုင်လ22ရက်နေ့ကနေဩဂုတ်လ6ရက်နေ့အတွင်းကိုဗစ် -19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့လည်းပြည်နယ်လူမှုဖူလုံရေးအရာရှိကဆိုပါတယ်ကာကွယ်ဆေးထိုးဖို့အတွက်စရင်ပေးသွင်းထားသူတွေကဦးစားပေးထိုးနေတာဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့အတွက်အစောပိုင်းကတော့အလုသမားအတော်များများဟာကြောက်ရွံ့မှုတွေရှိနေတယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
။အစောပိုင်းမှာဒီကိုဗစ် -19 ထိုးလိုက်ရင်ဟာဆော့တွေဖြစ်တယ်ဟိုအတက်အန်တွေဆုံးချုံနေဝိရဏကျင်းပြရဆိုမှကြောက်ရကြောက်တယ်မထိုးဘူးမျိုးဆန်ခဲ့ရတယ်။နောက်ပိုင်းတရားစကားတရားများတစ်ဆင့်စကားတစ်ဆင့်များနေလုံးလုံးနဲ့အာသာမထိုးလို့ချင်းငါတို့တွေကပုံရင်းမလုံးကြုံဘူးဒါထိုးကိုထိုးတင်နေတာပြည်လာတော့မထိုးရသေးလို့တောင်မှသူ့လည်းမရောက်လို့တောင်မှပူဇာနေလို့ဒါအများလာတာမျိုးဖြစ်လာတယ
်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ8သိန်းကျော်ရှိလာပြီးဩဂုတ်လ17ရက်နေ့တနေ့တည်းကူးစက်သူကတော့21,000ကျော်ရှိနေပါတယ်။အဲ့ဒီတည်းကမြန်မာရှစ်ပြောင်းလို့သမားတွေလည်းအများအပြားကူးစက်ခံနေရပါတယ်။လက်ရှိအထိသေဆုံးသူစုစုပေါင်းကတော့6,800နီးပါးရှိသွားပြီဖြစ်တယ်လို့ကိုဗစ်ကူးစက်မှုကြောင့်သေဆုံးသူကနေ့စဉ်လူတရာကျော်ရှိနေပါတယ်ရှင်
။မအေးမပြောပြခဲ့တာပါ။ VOA American တန်ရဲ့ဗုဒ္ဓနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ဗုဒ္ဓညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားစားကဏ္ဍမတိုင်မီမှာအရင်ဦးဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရမှာပါ။ကိုဗစ်ရောဂါကူးစက်ခံရရင်ရောဂါတန်ကိုခံနိုင်အောင်အစာတောင့်နဲ့ပတ်သက်တဲ့အာဟာရဆိုင်ရာအချက်အလက်တွေကိုသိထားဖို့အရေးကြီးပါတယ်။ရောဂါကူးစက်ခံရချိန်မှာတော့ရောဂါကူးစက်ခံရချိန်မှာရောနေပြန်ကောင်းလာချိန်မှာပါအာဟာရမချို့တဲ့ရလေအောင်ဘယ်လိုစားတောင့်နေထိုင်သင့်ပါသလဲ။လူထုတန်ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြပေးတာပါတယ်။
COVID-19 ကူးစက်ခံရတဲ့သူတွေဟာအာဟာရဆိုင်ရာပြဿနာတွေကိုလည်းကြုံတွေ့ခံစားကြရတာပါ COVID-19 လူနာတွေမှာကြုံတွေ့ရလေရှိတဲ့အာဟာရဆိုင်ရာပြဿနာတွေကို COVID ဖြစ်ပေါ်နေတဲ့အချိန်မှာကြုံတွေ့ရလေရှိတဲ့ပြဿနာတွေနဲ့ COVID ဖြစ်ပြီးတဲ့အချိန်မှာကြုံတွေ့ရလေရှိတဲ့ပြဿနာတွေဆိုပြီးနှစ်ပိုင်းခွဲခြားကြည့်နိုင်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တစ်ဦးဖြစ်သူဒေါက်တာစုမြတ်သစင်ကပြောပါတယ
်ဒီ COVID-19 ရောဂါဖြစ်ပေါ်တဲ့လူတွေပေါ့နော်ဒီအာဟာရဆိုင်ရာပြဿနာတွေကိုသုံးသပ်ကြည့်ရတဲ့အချိန်မှာသူကအခြေအနေနှစ်မျိုးခွဲပြီးပြောလို့ရတယ်ပေါ့နော်ပထမတစ်ခုကတော့သူကကိုဗစ်ဖြစ်ပွားနေတဲ့အချိန်မှာတွေ့ရတတ်တဲ့အာဟာရပြဿနာတွေရဲ့နောက်တစ်ခုကကိုဗစ်ဖြစ်ပွားအပြီးမှာကြုံတွေ့ရတဲ့အာဟာရပြဿနာတွေဆိုပြီးနှစ်ပိုင်းခွဲလို့ရတယ်ပေါ့နော
်ကိုဗစ်ကြောင့်အနှံ့ရတာပြောတာဟာအာဟာရဆိုင်ရာပြဿနာတွေစပြုဖို့တော်အားဖြစ်စေပြီးအစာရုံလမ်းကြောင်းလက္ခဏာနဲ့ပြင်းထန်အဆုတ်ရောင်လက္ခဏာရှိတဲ့သူတွေမှာဆိုရင်အာဟာရဆိုင်ရာပြဿနာတွေကိုပြင်းပြင်းထန်ထန်ကြုံတွေ့ရလိမ့်ရှိတယ်လို့ဒေါက်တာစုမြတ်သစင်ကအခုလိုရှင်းပြပါပါတယ်အ
ဲ့တော့ပထမတစ်ပိုင်းမှာသူကကိုဗစ်ဖြစ်နေတဲ့အချိန်မှာဘာတွေဖြစ်လဲပေါ့ တချက်ကတော့အနံ့ရတာပျောက်တယ်အဲ့လိုအနံ့ရတာပျောက်တာရဲ့နောက်ဆက်တွဲဆူချိုးနေနေသူကအစာစားခြင်းစိတ်မရှိဘူးအစာစားတဲ့အခါမှာကောင်းကောင်းကလေးမတွေ့ရတဲ့အတွက်ကြောင့်အဟာရမပြည့်ဘူးပေါ့အဟာရမပြည့်တဲ့အတွက်မြင်မြင်နဲ့လည်းမထူတဲ့ကိစ္စမျိုးကြုံရတယ်နောက်တစ်ခုကကြောင့်အထူးသဖြင့်အဲ့ဒါကတော့တက်ကြီးွယ်ဝေးမှာတွေ့ရအများကြီးပေါ့နော်လူငယ်တွေမှာတော့သူကကိုယ်ခံအထိုက်တယောက်ရှိပါတယ်နောက်ကောင်းကောင်းစားနိုင်တဲ့အကြောင်းသူတို့ကတော့ဒီလိုမျိုးယောဂလက္ခဏာကိုရက်တိုလေးပဲခံစားရတယ်ဒါပေမဲ့လူကြီးတွေမှာဆိုရင်တော့နည်းနည်းပိုကြအောင်ပေါ့တပတ်ဆယ်ရက်ခန့်ကြာအောင်ခံစားရလိမ့်ရှိရပေါ့နော်နောက်တစ်ချက်ကကြတော့ဒီအစာမကြေဖြစ်တာပေါ့တော့ကိုဗစ်ယောဂါတော့အဆုံးနဲ့ဒီအသက်ရှူလမ်းကြောင်းထိတာတခုလည်းမဟုတ်ပဲနဲ့တခါတည်းမှာဒီအစာရင်ဦးလမ်းကြောင်းကိုသွားပြီးတော့အဒုက္ခပေးတာမျိုးရှိရတယ်ပေါ့အဲ့တော့နောက်ဆက်တွဲဆိုးကျိုးအနေနဲ့သူကအစာမကြေတတ်ဘူးအစာစာအောင်ငြင်းပြိုတယ်အန်ချင်တယ်အဲ့လိုမျိုးလက္ခဏာလေးတွေ့ရတယ်ပေါ့နော်အဲ့ဒါတွေအားလုံးပေါင်းပြီးတော့လူတွေကဒီကိုဗစ်ဖြစ်နေတဲ့ဒီ14ရက်အရက်20အတွင်းမှာအာဟာရမပြည့်တဲ့ပြဿနာကိုကြုံရပါတယ်နောက်တစ်ချက်ကတော့ဟိုကိုဗစ်ပြင်းထန်အဆုတ်ရောင်ဖြစ်တဲ့လူနိုင်မှာပေါ့နော်သူတို့ကကြတော့မောတယ်အောက်ဆီဂျင်ရှူနေရတယ်ကောင်းကောင်းမစားနိုင်ဘူးအဲ့လိုကောင်းကောင်းမစားနိုင်တဲ့အချိန်မှာသူတို့ကစားလိုက်ရင်အောက်ဆီဂျင်ကျတော့ကျောက်ပြီးတော့မစားရရလည်းပါတယ်ပေါ့နော်အဲ့လိုမျိုးပြဿနာလေးတွေ့ရပါတယ
်ကိုဗစ်ဖြစ်ပြီးသွားတဲ့သူတွေပါလေခန္ဓာကိုယ်နဲ့ကြွတားဆုံးရှုံးမှုတွေကြောင့်နောက်ဆက်တွဲအနေနဲ့မောပန်းတုံးခွေပြီးအားနေတာမျိုးကိုကြိုတွေ့ရလိမ့်ရှိတယ်လို့ဒေါက်တာစုမြတ်သစင်ကပြောပါတယ
်ဒီကိုဗစ်ဖြစ်အပြီးမှာကျတော့ဘာဖြစ်လဲဆိုတော့ကိုဗစ်ရောဂါရဲ့သူ့ရဲ့ပုံစံကတော့ခန္ဓာကိုယ်ရဲ့ဒီချွတ်သားတွေကိုဆုံးရှုံးမှုများစေတယ်ပေါ့နော်များစေတော့သူကကိုဗစ်ဖြစ်ပြီးမှဒီအဆုံတို့နှလုံးတို့ကချွတ်သားလေးတွေလည်းအားနေသွားတယ်ခန္ဓာကိုယ်ကမြင်ရတဲ့တခြားလက်မောင်းချွတ်သားတွေပါလေသူကနည်းနည်းယော့သွားတယ်ပေါ့နော်ယော့သွားတာရင်နောက်ဆက်တွဲဆိုကျွတ်ပါလဲဆိုကြတော့မောတာကြံခဲ့တယ်နှုံးနဲ့အားနေတယ်ပေါ့နော်အဲ့ဒါကိုဒီဟိုလူနာရဲ့အများစုမေးနေပြောနေရတယ်တွေ့ရမှာပေါ့နော
်ကိုဗစ်ဖြစ်ပေါ်နေတဲ့အချိန်နဲ့ဖြစ်ပေါ်ပြီးတဲ့အချိန်နဲ့ခုလုံးမှာအာဟာရဆိုင်ရာပြဿနာတွေကိုကြုံတွေ့ခံစားရနိုင်တာကြောင့်တနည်းတာလိုအပ်တဲ့အာဟာရပမာဏပြည့်စုံဖို့အတွက်အစားအစာတွေကိုပမာဏနည်းနည်းနဲ့အာဟာရများပါအောင်စားသုံးပေးဖို့လိုတယ်လို့ဒေါက်တာစုမြတ်သင်ကရှင်းပြပါပါတယ်
။ဒီနိုင်ငံခြားပေါ့နော်သုတေသနတွေကပို့ပြီးတော့အာဟာရဆိုင်ရာသုတေသနတွေပုံများရပေါ့နော်။ပုံများတော့ဒီသူတို့ရဲ့ recommendation တွေပြောမယ်ဆိုရင်တော့ COVID ဖြစ်ပေါ်နေစဉ်အတောအတွင်းမှာလူနာတယောက်ကတနည်းကို calorie 1500နဲ့2000ကျားဝင်အောင်စားပေးတယ်နေပေါ့နော်။ဒါကတော့ကိုယ်အလေးချိန်ပေါ်မူတည်ပြီးကွဲပြားသွားပါပေါ့။ဒါကတော့အကျန်းအားဖြင့်ပြောထားတဲ့ပမာဏတခုပေါ့နော်။1500နဲ့2000ကျား။ဥပမာနည်းနည်းပို့ပြီးတော့ကိုယ်လေးချိန်ပြည့်တဲ့လူတွေမှာဆိုရင်ပို့စားပေးဖို့လိုမယ်။နည်းနည်းကိုယ်လေးချိန်နည်းတဲ့လူပိန်တဲ့လူတွေမှာဆိုရင်တော့1500လောက်တော့အမြင့်ဆုံးစားပေးဖို့လိုပဲပေါ့။အဲအသားဓာတ်အနေနဲ့ကတော့သူကဒီနေ့ကိုအသားကားအနေနဲ့30ကျပ်သားလောက်စားပေးဖို့လိုတယ်တကယ်လို့30သားဝင်အောင်ပေါ့မစားပေးနိုင်ဘူးတိတ်ပြီးတော့ဟိုအသားစားခြင်းစိတ်မရှိဘူးပြုတ်နေအနေအများရယ်ဆိုရင်ကျက်ဝူးလိုမျိုးစားထုတ်စားပေးလို့ရတယ်ပဲရင်ကျုံလိုမျိုးစားထုတ်တောက်ပေးလို့ရတယ်ပေါ့နော်အဲ့တော့တခုကိုဘယ်လောက်စီစားတင်လဲဆိုတာကိုဆက်လက်ပြီးတော့ပြောပေးမယ်ပေါ့နော်အဲ့တော့သူကဒီမောနေတဲ့အချိန်ပေါ့ဖျားနာနေတဲ့အချိန်မှာသူကစားဖို့ဆိုတာသူကလူသားမှန်စားတယ်လို့အများကြီးစားနိုင်မှုခက်တယ်ထတော့ကြတော့နံပါတ်1အရေးကြီးဆုံးကတော့နင်းနေနဲ့ခဏခဏစားပေးဖို့လိုရပေါ့နော်နင်းနေစားတယ်ဆိုရင်ညမှာတော့အာဟာရဓာတ်ပြည့်စုံအောင်နင်းနေလေးမှာတော့များများပါမယ့်ဟာမျိုးစားပေးရမယ်ဘယ်လိုမျိုးလဲဆိုတော့ဥမာအရေးတစ်ခွက်တောက်မဲ့အစားနွားနုတစ်ခွက်တောက်လိုက်တာမျိုးအရေးတစ်ခွက်တောက်မဲ့အစားအာဟာရဖြော်ရည်တစ်ခွက်တောက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးလေးအာဟာရတန်ဖိုးမြင့်တဲ့အစားအစာမျိုးပို့ပြီးတော့ရွေးစားပေးတယ်နောက်တစ်ခုကတော့ပြုတ်နေအန်ရဲ့အချိန်မှာဆိုရင်တော့ဒီတိုင်းမစားဘူးဆိုပြီးထိုင်မနေတဲ့ပေါ့နော်အန်ပျောက်ဆေးတွေရှိရယ်အန်ပျောက်ဆေးတွေတောက်ပြီးတော့မစားခင်နိုင်ရောလောက်လို့မှတောက်လိုက်ပြီးတော့မှအစားကိုစားမယ်ဆိုရင်သူခါတိုင်းတနေနဲ့ပို့ပြီးတော့စားလို့ဝင်တယ်ပေါ့နော်
COVID-19 ကူးစက်ခံနေရစဉ်အချိန်နဲ့ကူးစက်ခံရပြီးအချိန်တွေမှာအာဟာရဆိုင်ရာပြဿနာတွေကိုကြိုတွေ့ရလေရှိတာကြောင့်အာဟာရချို့တက်မှုမရှိအောင်နည်းစနစ်မှန်မှန်နဲ့ပြန်လည်ဖြည့်တင်းပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်လက်ပြီးတော့ဦးကျော်စံလာရဲ့မြမအရေးသုံးသချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုတွန့်လန့်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုတွေမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘယ်လိုအခြေအနေရှိနေပါလဲသူတို့ရဲ့ပူးပေါင်းပါဝင်မှုကဘယ်လောက်ထိအရေးပါပြီးတော့ဘာတွေဖြစ်လာနိုင်မှာလဲမြန်မာနိုင်ငံတိုင်းရင်းသားနိုင်ငံကြီးကကျွမ်းကျင်သူဦးမမောင်စိုးနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ်
အောင်ဆုံးမိညာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥက္ကဋ္ဌမှုတွေမှာတိုင်းရင်းသားတွေရဲ့ပါဝင်မှုနဲ့ပတ်သက်ပါတယ်တိုင်းရင်းသားဆွေးနွေးရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီလူမျိုးစုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဥက္ကဋ္ဌမှုနဲ့ပတ်သက်တဲ့သူရဲ့သဘောထားသူရဲ့ပါဝင်မှုဘယ်လိုဆုံးသတ်နိုင်တာလဲခင်ဗျာပထမဆုံး
ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းငါလက်နက်ကင်ဖွဲ့ပြီးပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညဉ့်ကိစ္စဖြစ်တာပေါ့။နော်ညဉ့်ညဉ့်ဆွေးနွေးပွဲအဲ့တော့အရသာဆိုရရေဒီကောက်ပွဲတက်လာအရသာဆိုရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီညဉ့်ညဉ့်ဆွေးနွေးပွဲအလွှမ်းနေတဲ့အချိန်ကာလဖြစ်တယ်။အဲ့တော့2021ဒီဖေဖော်ဝါရီလနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများမျှော်လင့်မှထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလက်နဲ့ကန်နေဖို့ကတော့အဲနဲ့တော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်ဘာလို့လဲညီငယ်လုံငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းလာလက်နဲ့ကန်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တဖက်ကလက်နဲ့ကန်တက်တွေရှိတယ်အဲဒီအစိုးရဆုံးတပ်မတော်နဲ့လည်းတက်ခိုင်းမှုတွေရှိနေတာတစ်ဖက်တခါလေညီငယ်ကြီးလုံငန်းရှင်သွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုပြီးတော့တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်ပင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ်အဲ့မဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းသားပြည်နယ်ပြည်အခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်သလောက်ယူနိုင်ဖို့လို့ကြိုးစားနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါအဲ့တော့ဒီအချိန်နေမှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြတာလားအဲ့လိုဆိုရင်သူတို့အတွက်ကဘယ်လောက်ကြီးအခွင့်အခါကောင်းပေါ်ထွန်းလာနိုင်ပါလဲဒီချိန်တွေက
အဲသူတို့တို့ခွင့်ခါကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့တွေအင်အားကြီးလာတာသူတို့ဖိတ်ချုံနိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းလာလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲ
ဆိုတော့စစ်တောင်စီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်ဒီကျင်းတို့သူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြင်းလက်ခံသွားနိုင်တဲ့အခြေအနေရှိတယ်လို့ကမျှော်လင့်နိုင်ပါရဲ့လ
ားဒီမှာပြမတန်သားလက်နဲ့ကြိုင်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါတို့မိုင်းလာတို့ဒေသတွေကဒီနေ့ချိန်မှာဘာမှဘာလို့လှုပ်လဲမလှုပ်ဘူးမလှုပ်ဘူးဆိုတာကတော့သူကနာဝတနာဝဖက်ကေကိုဥသိင်းစင်ဆိုတာခေကောအခုနာဆန်ကစကောင်စီအန်ဒီအနာယူတဲ့ခေကောသူတေသာသူအုပ်ချုပ်နေတယ်သူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တိုင်းသားလက်နက်ကင်တွေဖို့ကတော့သူ့နယ်မြေသူ့နေရာသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ဒီပြည်နယ်တွေမှာရှိတဲ့ဒီတည်သူရဲ့လှုပ်ရှားမှုဥပမာဆိုကြာနောက်ချင်းပေါ့ဒီပြင်းထန်လှုပ်ရှားကြတယ်အဲ့ဒီလူမှုဆန္ဒပြပွဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူကြတာပေါ့နော်အဲ့တော့ကင်ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူးကြဘူးဆိုပေမဲ့ကြားနဲ့ချင်းကတော့တော်လေးထူးကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဆိုလို့ရှိရင်တော့ဆယ်နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါကနေပြီးတော့လက်နက်ကင်တိုက်ပွဲဖြစ်လာတဲ့ခါကျတော့အထူးကြဖြစ်စဉ်ကိုပြောရပါမယ်အဲနောက်ကင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ3နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှားမှုနဲ့တိုက်ပွဲတွေပြန်ဖြစ်လာတာပေါ့တော့တိုင်းသားလက်နက်ကင်ဖွဲ့စည်းကြီးကတော့ကျွန်တော်ထင်တယ်တပွဲချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်သားကကောင်စီအနေနဲ့ကတော့တိုင်းသားလက်နက်ကင်တွေနဲ့အပြစ်ရရေးတိုင်းသားလက်နက်ကင်တွေနဲ့ပတ်သက်ပြီးတော့အခွင့်အမ်းထူပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ
်စစ်ကောင်စီအနေနဲ့တိုင်းသားတွေလူချင်းနဲ့အခွင့်အမ်းတချို့ကိုပေးဖို့အစဉ်သင့်ရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လုံးဝတဲ့ဒီစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံးဆွေးနွေးဖို့တော့ကျွန်တော်သူနည်းမျိုးစုံနဲ့စ조사နေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေးဟိုရက်ဒီတပ်ဝဲရက်တန်းထားတာနေစအဲတချို့ခုဘာပြောမလဲ office day ဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော်တော်များများခိုင်မရနေဆိုတဲ့သတင်းတွေအလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူပြီးမှမှထိစုံနေအောင်စ조사တယ်ဆိုရက်စောစောချက်တွေလည်းရှိတာပေါ့အဲ့မဲ့ပါလို့ဖြစ်ပြီးတိုင်းသားလက်နက်ကင်ဖွဲ့စည်းတွေအခွင့်အမ်းပါတဲ့အချိန်ကာလလို့လို့တော့ပြောပါမယ်
။ဟုတ်ကဲ့။ဆိုတဖက်မှာကြည့်မယ်ဆိုရင် NUG နဲ့ CIPH ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်။အဲ့ဒါကောတိုင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်မှာလဲ။သူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ and new gene CRP issue by my pomo, pubon, pow in lajare, look, some that man was like now.
Not the new gene, BDF caro, general jumping and new gene in a garusa, Pagaza, Chini, the Chicama, through broad loan nameless or original Bioca Baragra. No. အရင်တော့အကျိုးတော်တော်သိဝင်ဆိုအလိုမျိုးပဲဖြစ်သွားမလားသုံးဖို့တကယ်ပဲလုံနေကနေလားရှိမလားဆိုတာကိုတို့ရဲ့အဲလုံနေဆောင်စောင့်ကြည့်ရပါလိမ့်မယ်သူတို့တန်းလားနေဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့ငါးနှစ်ကာလအတွင်းမှာအန်အယ်ဒီဆိုတာအနေနဲ့တန်းလားနေတန်းလားပါတီနဲ့သက်ဆိုင်ကြီးမှာတော့တော်တော်ကြီးကောင်းကြ
င်းမျိုးစံကျင်နေရတဲ့တိုက်ပွဲပေါ့လေဒီမိုကရေစီတိုက်ပွဲလို့ဆိုရအောင်ဆိုဒီတိုက်ပွဲအလုံးစုံထွန်းချုံကြည့်မယ်ဆိုရင်ဆရာအဲလက်နက်ကိုင်အင်အားစုတွေရဲ့အခမ်းကဏ္ဍနဲ့ပြည်သူလူထုရဲ့အခမ်းကဏ္ဍဘယ်ဘက်ကပိုပြီးအားစားတယ်လို့ပြောလို့ရမှာဆရာအ
ဲလုံးလုံးစဲကတော့လက်နက်ကိုင်တိုက်မယ်ဆိုတဲ့အယူဆတော့လွှမ်းနေတယ်ဗျကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီစေစုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥရေရေကောက်ဥပွဲဝင်ကြီးလို့အတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယူကြည့်ကြတယ်အဲ့တုန်းကဒါတမရဘူးလက်နက်ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျဒါပေမဲ့အခုကာလကျတော့သူကပြန်ဖြစ်သွားတယ်အားလုံးကလက်နက်ကိုင်တိုက်မှာဖြစ်မယ်ဆိုရယ်ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အတားကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ကင်ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောကြရှာတာဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါ်ဆန်းစုကြည်ဟာဒေါ်ဆန်းပြောက်နေတဲ့သူဒီအကြမ်းဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအမပေးခဲ့ပါဘူးအခုဒီသူရဲ့ဆင်းရဲကြွနေရတဲ့အစကတော့အမှုနီ non violence non cooperation ဆိုတဲ့ဘုံနဲ့သူစပီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကင်ဘက်ကိုဥပဒေတော့အဲ့ဒီလမ်းညာမှာဆွေဖြီသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးလုံးစဲပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွယ်လာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာယူဒေါ်ဆန်းစုကြီးစန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွဲ့မယ်ဆိုပြီးတော့ NUG ရတဲ့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါ်ဆန်းစုကြီးလက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါ်ဆန်းစုကြီးကလုံးလုံးစင်မှာအကျဉ်းချခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာဘာဖြစ်မလဲဆိုတော့မိကောင်ကတော့တော်များထုတ်ကြတယ်ဗျာနော်တော်များထုတ်ကြတဲ့ခါကျတော့ဒီအစားတောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့တော့ခက်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခက်တဲ့မိကွန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြသွားနိုင်သလားသူတို့မျိုးရေရှည်တိုက်ပွဲတရဖြစ်သွားနိုင်သလားဆိုတာစိတ်လားလားကိုနည်းနည်းခံမှန်းပြောအောင်ခင်ဗျ
လုံးလုံးရဲ့အခြေအနေမှာတော့ခုနကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့10နှစ်နဲ့မတူတော့တော့မယ်နဲ့လူတွေကတော့လက်နက်ငယ်တိုက်မှဖြစ်မယ်ဆိုတော့အော်သာလွှမ်းနေတယ်စစ်သက်စင်းနေပြောလို့ရှိရင်သစ္စာပေါက်ဒလန်လို့ဆွဆွဲနေတဲ့ဒီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်နက်ငယ်ပုံစံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းရပြည်သားတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာနော်အချိန်ကိုမြင့်နေမှာပဲဒီဟာကကျွန်တော်ထင်တယ်2နှစ်3နှစ်လောက်ဒီအကြက်တဲကိုကျွန်တော်တို့ဟိုဖျက်လိုက်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာအယူဆနှစ်မျိုးတော့ရှိရဗျတစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်းဆိုတာကိုအယူဆကိုပြီးဆောက်နိုင်တာပေါ့ဗျတစ်ခုကိုချိန်မိုးပြီးနောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတိဆောက်ပြီးတော့အင်အားဘယ်လန့်အင်အားနှိမ့်ကြီးဖြစ်တဲ့အချိန်မှာစကားပြုတ်ပြီးကိုခွန်ကိုယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေချင်းနေနဲ့ပြောမယ်ဆိုရင်တော့လာမယ့်3နှစ်ကာလလောက်အတွင်းကတော့ဒီလနဲ့ကင်ပြုခါကြတဲ့ဦးဆောင်မိုးတော့ခက်လိမ့်မယ်ခင်ဗျာ
ဦးကျော်စံသားရဲ့မြမအရေးသုံးသချက်ကိုကြားခဲ့ရတာပါအခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြအောင်ပ
ါ2020တိုကျိုအိုလံပစ်ပြိုင်ပွဲကြီးကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ ဩဂတ်စ်လ10ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားဝန်ကြီးမှာမီရှူမီပန်းတွေပြစ်ဖောက်ပြီးတော့ပိတ်ပွဲအခမ်းအနားကိုအောင်မြင်စွာနဲ့ကျင်းပခဲ့ကြပါတယ်ဗိုင်းရပ်စ်ကြောင့်မနစ်ကပြိုင်ပွဲကိုတစ်နှစ်ရွှေ့ဆိုင်းခဲ့ရပြီးတော့အခုနှစ်မှာလည်းပြိုင်ပွဲကျင်းပခါနီးမှဗိုင်းရပ်စ်ကူးစက်မှုတွေကြောပြန်မြင့်တက်လာနေတဲ့အတွက်အခက်အခဲတွေအမျိုးမျိုးကြားကပဲကျင်းပခဲ့ကြတာပါအခုလိုကာယောဂါကာလအတွင်းပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်တဲ့အတွက်တိုကျိုအိုလံပစ်ပြိုင်ပွဲဟာကြီးမားတဲ့မျှော်လင့်ချက်သင်္ကေတဖြစ်တယ်လို့လည်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘလိတ်ကပြောလိုက်ပါတယ
် I'm only sure that nobody who took part in these games will ever forget
ဒီအိုလံပစ်ပြိုင်ပွဲမှာပါဝင်ခဲ့တဲ့သူတိုင်းဘယ်သူမှဒီပြိုင်ပွဲကိုမေ့မှာမဟုတ်ဘူးဆိုတာကျွန်တော်အနေနဲ့သေချာပြောရပါတယ်ဒီပြိုင်ပွဲကတခြားပြိုင်ပွဲတွေနဲ့မတူဘဲထူးခြားပြီးကမ္ဘာထောင်းမှာရှိတဲ့ပြည်သူတွေအတွက်ကြီးမားတဲ့မျှော်လင့်ချက်အမှတ်သင်္ကေတပြရုပ်ဖြစ်ပါတယ်ဒါအပြင်ဒီပြိုင်ပွဲတွေဟာစီးလုံးညီညွတ်မှုရဲ့သင်္ကေတပြရုပ်ဖြစ်သလိုငြိမ်းချမ်းရေးသင်္ကေတပြရုပ်လည်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့စီးလုံးညီညွတ်မှုမရှိဘဲငြိမ်းချမ်းရေးလည်းမရနိုင်ပါဘူးကစားသမားတွေလည်းနှစ်နှစ်လောက်မတွေ့ရပြီးတဲ့နောက်အခုလိုပြန်ဆောင်ရတဲ့အတွက်သူတို့လည်းအရန်ပျော်ရွှင်နေကြပါတယ
်ဘောလုံးပွဲတွေမှာတော့အမျိုးသားဖိုင်နယ်မှာဘရာဇီးကစပိန်ကိုအချိန်ပိုကစားပြီးနှစ်ဂိုးတကိုးနဲ့နိုင်ပြီးရွှေတစိပ်ရသွားပါတယ်မိနစ်60မှာတကိုးစီသီးရေးဖြစ်နေလို့အချိန်ပိုကစားတာမှာ108မိနစ်မှာမယ်ကွန်သွင်းတဲ့ဂိုးနဲ့ဘရာဇီးကနှစ်ဂိုးတကိုးနဲ့နိုင်ပြီးတော့ရွှေတစိပ်ကိုနှစ်နှစ်ဆက်တိုက်ရသွားခဲ့ပါတယ်တတိယနေရာလူပွဲမှာတော့မက္ကဆီကိုကဂျပန်ကို3ဂိုးတကိုးနဲ့နိုင်သွားတာကြောင့်ချီတစိပ်ရပြီးအင်ရှင်ဂျပန်ကတော့ဆူတစိပ်နဲ့လွဲသွားခဲ့ပါတယ်အမျိုးသမီးဖိုင်နယ်မှာတော့ကနေဒါနဲ့ဆွီဒင်တို့အချိန်မိုးပြီးတဲ့အထိတကိုးစီတရေကျနေတာကြောင့်ပယ်နယ်တီကန်ကြတာမှာကနေဒါက3ဂိုးနှုတ်ကိုးနဲ့နိုင်ပြီးတော့ရွှေတစိပ်ရသွားပါတယ်တတိယနေရာလူပွဲမှာတော့အမေရိကန်နဲ့ဩစတြေးလျတို့အကြိမ်နဲ့ကစားပြီးအမေရိကန်က4ဂိုး3ဂိုးနဲ့နိုင်ပြီးတော့တတိယကြေးစိတ်ကိုစခူးသွားခဲ့ပါတယ်ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသားဘက်မှာပြင်သစ်ကရုရှားအိုလံပစ်ကော်မတီအသင်းကို3ပွဲ2ပွဲနဲ့နိုင်ပြီးတော့ရွှေစိတ်ရသွားသလိုအမျိုးသမီးဘက်မှာတော့အမေရိကန်ကဘရာဇီးကို3ပွဲပြတ်နိုင်ပြီးရွှေစိတ်ရသွားခဲ့ပါတယ်ဘတ်စကတ်ဘောပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာအမေရိကန်ကအုပ်စုပွဲတုန်းကရှုံးထားတဲ့ပြင်သစ်နဲ့ဖိုင်နယ်မှာတွေ့တာမှာအမေရိကန်က88မှတ်82မှတ်နဲ့နိုင်ပြီးကျွေးစိတ်ရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာလည်းအမေရိကန်ကအင်ရှင်ဂျပန်ကို90-85နဲ့နိုင်ပြီးတော့ဘိုးဆွဲသွားခဲ့ပါတယ်။မီတာ100စီ4ရောက်တဲ့လက်ဆင့်ခန်းမှာတော့အမျိုးသားဘက်မှာအီတလီကကျွေးစိတ်ရသွားပြီးအမျိုးသမီးဘက်မှာတော့ဂျမေကာကအနိုင်ရသွားပါတယ်။အိုလံပစ်မာရသွန်မှာတော့ကင်ညာကအီလီယော့ကစ်ချော့ကကျွေးစိတ်ရသွားခဲ့ပြီးတော့နယ်သာလန်ကအက်ဖ်ဒီနဂီကဒုတိယဘယ်လ်ဂျီယံကဘာရှီယာအက်ဖ်ဒီကတတိယရပါတယ်။လန်ဒန်မြစ်ပြိုင်ပွဲဘက်မှာတော့အိန္ဒိယနိုင်ငံကအသက်23နှစ်သားရှိသေးတဲ့နီရက်ချော့ပရာက 89.58 မီတာပြစ်ပြီးတော့တိုကျိုအိုလံပစ်ရဲ့ရွှေစိတ်ကိုရသွားခဲ့ပါတယ်။ဒါဟာအိန္ဒိယနိုင်ငံအတွက်တော့ဒီပြိုင်ပွဲမှာတခုတည်းသောရွှေစိတ်ဖြစ်ပြီးအဲ့လိုရွှေစိတ်ရလိုက်တဲ့အတွက်သူဟာအမေရိကန်ဒေါ်လာ2သန်းနီးပါးလောက်ငွေသားနဲ့လက်ဆောင်ပစ္စည်းတွေကိုဂုဏ်ပြုစုဖြစ်ရရှိမှာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာတော့အမေရိကန်ဟာနောက်ပိုင်းမှာရွှေစိတ်တွေဇက်တိုက်စုခူးပြီးတော့နောက်ဆုံးမှာရှေးကဥဆောင်နေတဲ့တရုတ်နိုင်ငံကိုကျော်တက်ပြီးတော့ရွှေ39ငွေ41ကျေး33နဲ့ပထမရပြီးတရုတ်နိုင်ငံကရွှေ38ငွေ32ကျေး78နဲ့ဒုတိယအိန်ရှင်ဂျပန်ကရွှေ29ငွေ14ကျေး78ခုနဲ့တတိယရပါတယ်။အဲ့နောက်တော့ဗြိတိန်ကရွှေ22ငွေ21ကျေး22နဲ့သတို့ထရပြီးရုရှားအိုလံပစ်ကော်မတီကတော့ရွှေ20ငွေ28ကျေး23နဲ့အဆင့်5ရရှိသွားခဲ့ပါတယ်ခင်ဗျာ။ဒီတစ်ပတ်အကစားသတင်းတွေမှာတကဘာလုံးကိုတုံလုံးအံ့အားတင်သွားသေးတာကတော့မက်ဆီနဲ့ဘာစလိုနာတို့နန်းခွဲရပြီဆိုတဲ့သတင်းပါဒါကတကဘာလုံးကိုသာမကကာယကံရှင်တွေကိုပါမယုံနိုင်လောက်အောင်ဖြစ်စေခဲ့တဲ့လူတော်ပြောရမှာပါမက်ဆီဟာဘာစလိုနာနဲ့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာစာချုပ်ကုန်ခဲ့ပေမဲ့အသင်းနဲ့ညီနိုင်မှုတွေလုပ်ပြီးတော့စာချုပ်သက်တမ်းထိုးဖို့နှစ်ဖက်စလုံးကသဘောတူပြီးစာချုပ်မှာလက်မှတ်ထိုးကနီးကြမှလာလီဂါရဲ့စီးမင်းတွေကြောင့်စာချုပ်တက်ချုပ်လို့မရတော့ပဲမက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲလိုက်ရပြီဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့မက်ဆီဟာဘာစီလိုနာအသင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးတော့မျက်ရည်မတင်နိုင်အောင်အထီးကိုဖြစ်ခဲ့ပါတယ်
။ Es muy difícil esto para mí después de tantos años ညပေါင်းများစွာကျွန်တော်ဘဝကလေးမျိုးဒီမှာဖြတ်တန်းခဲ့ပြီးတဲ့နောက်ဒါကကျွန်တော်အတွက်တော့ရမ်းခက်ခဲပါတယ်ဒီအတွက်ကျွန်တော်ပြင်ဆင်မထားပါဘူးမိနစ်တုံးကတော့ဟုတ်တယ်ကျွန်တော်အတင်းကထွက်ချင်ခဲ့ဒါပေမဲ့ဒီနေ့မထွက်ချင်ပါဘူးဒီနေ့ကျွန်တော်ဆက်နေသွားဖို့ကျွန်တော်ရောကျွန်တော်မိသားစုရောစုံပြတ်ထားတာပါဘာစီလိုနာကကျွန်တော်ရဲ့အိမ်ဖြစ်ပြီးဘယ်ကိုမှကျွန်တော်မသွားချင်ပါဘူ
း me toca despedirme de esto como dije antes perdón
ဒီနေ့တော့ကျွန်တော်အားလုံးကိုနှုတ်ဆက်ရပါတော့မယ်။ကျွန်တော်ခုနကပြောခဲ့သလိုပါပဲ။ကျွန်တော်တစ်သက်လုံးဒီမှနေလာခဲ့တာ။ကျွန်တော်ဒီကို73နှစ်သားမှရောက်လာခဲ့တာ။ပြီး22နှစ်အကြာမှာတော့ကျွန်တော်ဇနီးရဲ့ကလေး3ယောက်နဲ့ထွက်ခွာရတော့မှာပါ။ကျွန်တော်ဒီမှနေခဲ့ကစားခဲ့တဲ့တခြားအလုံးအတွက်ဂုဏ်ယူမဆုံးပါဘူး။နှစ်အနည်းငယ်အကြာမှာတော့ကျွန်တော်တို့ပြန်လာမှာပါ။ဘာစီလိုနာကကျွန်တော်တို့ရဲ့အိမ်ဖြစ်ပြီးကလေးတွေကိုလည်းဂရုပေးထားပါလေ
။
ကျွန်တော်အနေနဲ့အသင်းမှာဆက်ပြီးနေဖို့အတွက်လုပ်နေတဲ့လောက်တော့အစွမ်းကုန်လုပ်ခဲ့တယ်ဆိုတာရှင်းပါတယ်။ဒါပေမဲ့လည်းလာလီယာရဲ့စီမင်းကြောင်းကျွန်တော်ဆက်နေဖို့မဖြစ်နိုင်ဘူးလို့အသင်းနဲ့အသင်းဥက္ကဋ္ဌလာပေါ်တာကပြောပါတယ်။ကျွန်တော်နဲ့ပတ်သက်ပြီးပြောနေတာတွေလည်းကြားပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့အာမခံနေတာကတော့ကျွန်တော်ကအသင်းမှာဆက်နေခြင်းနဲ့အတွက်ကျွန်တော်ဘက်ကနေလုပ်နိုင်တဲ့လောက်အစွမ်းကုန်လုပ်ခဲ့တယ်ဆိုတာပါပဲ
။ဘာဖူနာသမိုင်းတလျှောက်အကောင်းဆုံးဘောလုံးသမားဖြစ်သလိုမက်ဆီမှလည်းကမ္ဘာအကောင်းဆုံးဘောလုံးသမားတွေကတယောက်ဖြစ်တဲ့မက်ဆီကိုကြောင်းရွှေ့ကြီးတပြားမှမရပဲလက်လွတ်ဆုံးရှုံးလိုက်ရတာဟာဘာစီလိုနာအသင်းအတွက်ရောအသင်းရဲ့ဘန်နာရေးအတွက်ပါမဟာမဟာဆုံးရှုံးမှုကြီးဖြစ်ပြီးတော့ဘောလုံးသမားမှလည်းကစားသမားတယောက်ကိုအကြီးအမားဆုံးလက်လွတ်ဆုံးရှုံးမှုလို့တော့ပြောရမှာဖြစ်ပါတယ်အခုခါမှာတော့မက်ဆီဟာ PSG အသင်းကိုရောက်သွားပြီဖြစ်ပါတယ်မက်ဆီနဲ့ PSG တို့နှစ်နှစ်စာချုပ်ချုပ်လိုက်ပြီးတော့တကယ်လို့အဆင်ပြေတယ်ဆိုရင်တော့နောက်ထပ်တစ်နှစ်ထပ်တိုးဖို့သဘောတူထားပါတယ်မက်ဆီဘာစီလိုနာကနေထွက်ရမယ်ဆိုကြတဲ့က PSG အသင်းဟာမက်ဆီနဲ့သူ့ဖခင်ကိုတိုက်ရိုက်ဆက်သွယ်ပြီးတော့စာချုပ်ချုပ်နိုင်ဖို့ကြိုးပမ်းခဲ့တာပါမက်ဆီဟာ Paris မြို့ကိုအင်္ဂါနေ့မှာရောက်သွားခဲ့ပြီးတော့ PSG ပရိသတ်တွေကလည်းမက်ဆီကိုအကြီးအကျယ်ကြိုဆိုခဲ့ကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရီးယားနိုင်ငံအားကစားကဏ္ဍကိုနားဆင်ခဲ့တာဖြစ်ပါတယ်။ VOA American တန်ကားနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ဗိုလ်တူညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။မြောက်ဖွဲ့ ASEAN အရှိတောင်အရှာနိုင်ငံများအဖွဲ့ ASEAN ကရွေးချယ်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာအထူးကုသလေကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုခဲ့ပေမဲ့မြန်မာအရက်ပတ်လူမှုရေးအဖွဲ့အစည်းတွေကကန့်ကွက်ခဲ့ကြသလိုဒေသတွင်လွှတ်တော်အမတ်တွေကလည်းဝေဖန်ပြောဆိုခဲ့ကြပါတယ်။ Brunei ဒုတိယနိုင်ငံသားရေးဝန်ကြီး Ariwon Yusuf ကိုမြန်မာအရေး ASEAN အထူးကုသလေအဖြစ်ဩဂုတ်လ၄ရက်နေ့မှာရွေးချယ်ခဲ့တာပါ။ဆရာနာသိမိချိန်ကလေးကစပြီးတော့ဒုဝန်ကြီး Ariwon နဲ့သူစကားပြောဆိုခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတယ်လို့ဒေါက်တာဆဆာကတော့ပြောပါတယ်အထူးကုသလေအာရီဝန်ဟာမြန်မာနိုင်ငံကိုသူသွားတဲ့အခါတက်ဆိုင်သူအားလုံးနဲ့တွေ့ခွင့်ရတဲ့လို့ပြောထားပေမဲ့လည်းဘယ်တော့သွားမယ်ဆိုတာတော့ရည်ရည်ရမရှိသေးပါဘူးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံအထူးကုသလေနဲ့လက်တွဲလှုပ်ဆောင်မှုသူအသင့်ရှိနေတယ်လို့ပြောထားပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးစီမံကိန်း22ခုအတွက်ရမုံငွေဒေါ်လာ6တန်းကျော်တရုတ်နိုင်ငံကလွှဲပြောင်းပေးမယ့်အကြောင်းစစ်ကောင်စီနိုင်ငံရေးဌာနကထုတ်ပြန်ပါတယ်မဲကောင်လန်ဆန်ပူပေါင်းဆောင်ရွက်ရေးတဲကစီမံကိန်းဤအတွက်တရုတ်နိုင်ငံကရမုံငွေလွှဲပြောင်းပေးမှဖြစ်တယ်လို့စစ်ကောင်စီနိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရမုံငွေပေးတဲ့စီမံကိန်းတွေမှာတိရစ္ဆာန်ကာကွယ်ဆေးထိုးလုပ်ငန်း၊ယဉ်ကျေးမှုဆိုင်ရာစိုက်ပျိုးရေး၊သိပ်ပံ၊ခီးသွွားလုပ်ငန်းနဲ့သဘာဝအန္တရာယ်ကာကွယ်ရေးလုပ်ငန်းစတာတွေပါဝင်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီကတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်ကြုံနေရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးတော့နိုင်ငံရေးကိုဖြည့်ရှင်းရမှာဖွဲ့စည်းပုံအခြေခံဥပဒေမူပေါင်းတွေကပဲဆွေးနွေးဖို့လိုတဲ့အကြောင်းဇူလိုင်လ3ကပြောခဲ့ပါဗျာ။အမေရိကန်ဆိုးဝါးအဆင့်မြင့်တာဝန်ရှိသူတဦးနဲ့ဂျာကာလာအမျိုးသားညီညွတ်ရေးဆိုးဝါး NUG အဖွဲ့ဝင်တဦးတို့ကြားဆက်သွယ်ပြောဆိုခဲ့တဲ့အပေါ် NUG ကိုအတိမတ်ပြုဖို့အမေရိကန်အဆိုးဝါးကစဉ်းစားတဲ့လက္ခဏာလားဆိုတဲ့မေးခွန်းထွက်လာပါဗျာ။ဒီမေးခွန်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းအပြက်ညင်းဆိုတာမျိုးမရှိလို့ဟောမန်ကြောင့်လည်းအတည်ပြုပြောဆိုတာမျိုးမရှိခဲ့ပါဘူး။ train ချင်းကြောင့်တော့တော့ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့အလိမ္မာဖြစ်ပြီးတော့အသံမှန်းဆိုင်ရာအင်ဂျင်နီယာကတော့ Mickey Dubinsky ဖြစ်ပါတယ်။ VOA American တိုင်းရဲ့အခုထုတ်လွှင့်တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှလည်းပြန်လည်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှင်များတကွာမြန်မာပြည်သူပြည်သားအလုံးဘေးကင်းကြပါစေကျွန်တော်အမြတ်သူပါ This program